ဒီနေ့သာသနာတော်နှစ်2562ခုနှစ်မြန်မာနှစ်1389ခုနှစ်တရောင်မုံလာဇန်2ရက်ခရစ်နှစ်2019ခုနှစ်အောက်တိုဘာလ21ရက်စနေနေ့ယနေ့ဘုမဦးဇင်းတို့ပြည်ဦးလင်းမြို့နယ်ပြင်သာဆန်းပြကြီးရွာချမ်းမြေမြေဤတာတွင်ဝဲချမ်းမြေစီရန်တတိပဌံအင့်မှန်တို့ကိုကျဉ်ဉဏ်ပွားများကြိုးစားအားထုတ်၍နေကြကုန်သောယဟန်ရှင်လူယောဂီသူတော်စင်တို့ဤဝိပဿနာဝိရိယတတိသမာဓိပညာတို့ကိုအပ်ပေးတဲ့အနေနဲ့ဦးဇင်းများဓမ္မဒါနပြုမိတရားကတော့နိဂေ900တို့တွင်ခုတ္တကနိကေဓမ္မပရပါဠိထာဂတာဥဒါနာဩထုကိုအခြေခံ၍တန်ဆာဆင်၍ဟောကြားအပ်သောမြတ်ဖရာဤပထမဆုံးစကားတော်တဲ့ဘာတရားတော်လဲမြတ်ဖရာဤပထမဆုံးစကားတော်အဲ့တော့ဒီတရားလေးမဟောကြမနာကြမကြည်ညိုကြပေမည်ရှိဥစွာ33ဘုံနန္ဒစัจ java ဝလာရသမြေနာမနေထိုင်ကြကုန်သောနန္ဒတတဝါရီဖေယံကင်းကြစေဖို့ဆင်းရဲကင်းကြစေဖို့ကိုယ်စိတ်နှပါအေးချမ်းခြင်းနဲ့ပြည့်စုံကြစေဖို့မေတ္တာဓာတ်တွေဖြန့်ဝေကြရအောင်လုံဆုံများစွာတတဝါကောင်းစွာအိပ်စက်နိုင်ပါစေလုံးစုံများစွာတတဝါကောင်းစွာအိပ်စက်နိုင်ပါစေလုံးစုံများစွာတတဝါကောင်းစွာအိပ်စက်နိုင်ပါစေလုံးစုံများစွာတတဝါကောင်းစွာအိပ်စက်နိုင်ပါစေကြည်လင်ရှင်ပြအိယာမနုထားနိုင်ပါစေကြည်လင်ရှင်ပြအိယာမနုထားနိုင်ပါစေဤလင်းရှင်ပြအေယာမနုထနိုင်ပါစေဤလင်းရှင်ပြအေယာမနုထနိုင်ပါစေမကောင်းညီဆိုဒုစရိုင်းမျိုးပေချိုနိုင်ပါစေမကောင်းညီဆိုဒုစရိုင်းမျိုးပေချိုနိုင်ပါစေမကောင်းညီဆိုဒုစရိုင်းမျိုးပေချိုနိုင်ပါစေမကောင်းညီဆိုသူစရိုင်းမျိုးပဲချိုးနိုင်ပါစေသုံးပြဆယ်လီပါရမီဖြည့်တည်နိုင်ပါစေသုံးပြဆယ်လီပါရမီဖြည့်တည်နိုင်ပါစေသုံးပြဆယ်လီသုံးပြဆယ်လီပါရမီဖြည့်တည်နိုင်ပါစေမေတ္တာတရားလက်ကင်ထားစဉ်းစားနိုင်ပါစေ
မေတ္တာ
Mitatiya Lekaintha Sinza Naimbazi Mitatiya Lekaintha Sinza Naimbazi Mitatiya Lekaintha Yoja Naimbazi Mitadeya Lagaintha Bhyoja Naimbazi Mitadeya Lagaintha Bhyoja Naimbazi Mitadeya Lagaintha Bhyoja Naimbazi Mitadeya Lekaintha Losha Naimbazi Mitadeya Lekaintha Losha Naimbazi Mitadeya Lekaintha Losha Naimbazi Mitadeya Lagaintha Losha Naimbazi Mitta Bangai Kozi Gai Mwejainja Bazi Mitta Bangai Kozi Gai Mwejainja Bazi Mitta Bangai Kozi Gai Mwejainja Bazi Adaita Aswan Nibbana Samya Naimbazi Adaita Aswan Nibbana Samya Naimbazi Adaita Aswan Nibbana Samya Naimbazi Pazata Vato Deyan Du Ota Handu Du Mingalan Du Din Du Doga Dey Gami Burin Du Daba Barame Pazata Vako Zi Gunga Kuri Danai Bioja Saya Dada Vato Di Do Deyan Du Emaya Megong Swame Yue Nidha Jita Eseha Nainja Vase Gondadi Du Mingala Mingala Jada Yisha Vilanda Pshin Sambunya Gondi Pshin Yue Hotan Du Gongsa Muda Alin Yauka Thamyao Nuja Nainja Vase Gondadi Toga Dinga Meng Abe Toga Di Yaumya Jao Magao Nyiso Du Sarai Myogo Du din du du ro le ne te a se pin pyo pye nai ja pa se gong de di. Tapa ba re me a long le ya phi gong ya di. Tong bya se li ba re mi a bong a jin gong go. U din du da sin da da sin yin da le yin a. Me lin bong di phi jin nai ja pa se gong de di. Digani Yogi Durazindu are Uzemia Damadana, you meet Deyaga, Badele Miapaya e Batamazo Sagado Deyado Moguno Sagado ီကနေ့အာယုံစွမ်းလူရှင်ကအထုဆေယောဂီဆရာတော်ကြီးဥဒ္ဓမ္မစာရအမေရိကန်ကသူကသူ့ရဲ့အငယ်ဆုံးသားလေးရဲ့မွေးနေ့အဖြစ်ဒီကနေ့အာယုံစွမ်းလူတာပါတဲ့မနေ့ကဥစဉ်ကိုရှောက်တန်ကျော်ယောဂီတွေကဘုန်းကြီးဖြစ်ပြီးတော့ဘယ်ဟာသားရဲ့မွေးနေ့တွေလောက်တာလဲတန်ဖျားတွေဝင်းနေမှာဆိုလို့နော်သူတို့ကကြီးမဝတ္တာဘူးဒုံလဘတော့မဟုတ်ဘူးကြီးမဝတ္တာဆိုရင်လည်းဒုံလဘဆိုတာတပတ်ဆယ်ရက်တလလဝတ်ထွက်တော်တာဒုံလဘလို့ခေါ်တာနော်အဲဒီဥစဉ်ကြီးကတော့73ဝါရပြီဘုန်းကြီးပါဒီမြန်မာနိုင်ငံမှာပဲကျေးဇူးတော်ရှင်ချမ်းမြေ့ဆရာတော်ဘုရားကြီးထံမှာဥပစေတပည့်ခံယူပြီးတော့ဝတ်တာ73ဝါရနော်ဒီ73နဲ့မတိုင်ခင်တော့သူလည်းအိမ်နောင်နဲ့ပေါ့သူမိသားစုနဲ့ဒါတွေသမီးတွေရှိတာတတ်တော်ကတော့83နှစ်တတ်တော်လည်းမငယ်တော့ပါအဲ့တော့ဒါတွေသမီးတွေဇနီးတွေမယားတွေမရှိတဲ့ဘုန်းကြီးဆိုတော့ငယ်ဖြူမှာနော်ကြည်မဝတ်တဲ့ဘုန်းကြီးတွေတော့ရှိတယ်။ဒီမှာသာလေးသိတဲ့တန်တရားဖြစ်နေမှာလို့။ညဖရာဤပထမဆုံးစကားတော်ဦးဇင်းတို့ယောဂီတော်စင်ဒီတရားတွေမကြမကြဟောလာတာတော်တော်တောင်များနေပါပြီ။တိုးတော်လည်းပဲသစ္စာပြခြင်းကိုယ်တော်မြတ်ကြီးပထမဦးဆုံးနှုတ်ကနေမောဟတော်မူခဲ့တဲ့ဇကားတော်လေးကိုတခါမှမဟောခဲ့ဘူးလေ။ကြားတဲ့ကကောင်းမှုရာရာတရားလေးတွေယောဂီတွေနဲ့သင်လျော်မဲ့အစဉ်ပြေမဲ့ယောဂီတွေတရားလို့အာထုတ်တဲ့နေရာမှာဝိရိယတတိယသမာဓိအပညာတွေတက်စီမဲ့တရားတွေရွေးပြီးတော့ဟောခဲ့တာများတယ်နော်။အဲ့တော့မြတ်စွာဘုရားရှင်ကိုယ်တော်မြတ် 45 ဝါကာလအတွင်းမှာဟောကြတဲ့တရားတွေစကားတွေကိုအပိုင်းပိုင်းနဲ့ပြန်ခွဲရင်3ပိုင်းရှိတယ်တဲ့ဘယ်နှပိုင်းရှိလဲပထမဝဆနာမြတ်စွာဘုရားဖျားဖြစ်ဖြစ်ခြင်းဖြစ်ပြီးပြီးခြင်းပထမဦးဆုံးမဟာတော်မူကြတဲ့စကားလုံးတွေကိုပထမဝဆနာလို့ခေါ်တယ်နောက်ဆုံးပြိနိဗ္ဗာန်စံဃာနိကုသနာမြို့မန္တမင်းတို့ရဲ့အင်ဂျင်ဦးရင်နဲ့တလွန်တော်ညောင်ဆောင်လေးပေါ်မှာညာဘက်ကိုကောင်းပြုနောက်ဘက်ကိုမျက်နှာမူလက်ရနံပါတ်လေးနဲ့လဲလျောင်းရင်းနဲ့သူ့နာမှာခါးစားရောက်လာကြတဲ့ယဟန်ယမဥပဒကဥပတိကမတို့အားနောက်ဆုံးစကားမှာကြားခဲ့တဲ့စကားတော်တွေကိုတော့ပစ္စည်းမဝဆနာလို့ခေါ်တယ်ပါဠိလိုပါနော်ဒီကြားထဲမှာဗောဓိညောင်ပင်အောင်နဲ့ခုနကတော့အင်ဂျင်ပင်တွေရဲ့အောက်မှာမွေးမိန်ဟာတော်မူခဲ့တဲ့ဇကာစော်ဒီအတွင်းမှာဟောကြားတော်မူခဲ့တဲ့တရားတော်အားလုံးကိုတော့မေစီမဝဆနာလို့ခေါ်တယ်အဲ့တော့မြတ်စွာဘုရားရဲ့ဇကားတော်တရားတော်တွေကိုအပိုင်းပိုင်းကန့်တန့်ခွဲကြရင်3ပိုင်းနော်ပထမဦးဆုံးဇကားတော်တွေကယနေ့အချိန်ထိထင်ရှားရှိနေတဲ့အိန္ဒိယနိုင်ငံဗုဒ္ဓဂယာဒေသမဟာဗောဓိညောင်ပင်အောက်မှာမဟာတော်မူခဲ့တဲ့ဇကားကိုပထမဝဆနာမြတ်ဘုရားဤပထမဆုံးဇကားတော်ကြီးလို့ဒီလိုသတ်မှတ်ကြနောက်ဆုံးပြိဋ္ဌိနိဗ္ဗာန်မဆန်ခင်မလာမင်းတို့ရဲ့အင်ဂျင်ဥယင်အင်ဂျင်မင်းတွေရဲ့အောက်မှာမှာကြတော့တဲ့ဇကားတော်တွေကြတော့ပစ္စည်းမဝဆနာညဘုရားကြီးနောက်ဆုံးဇကားတော်တွေပေါ့နော်ဒီကြားထဲမှာ45ဝါအတွင်းမှာကျွတ်ထားကြတဲ့ဝိနည်းတတ္တဝါတွေကိုတင့်လျော်တယ်လို့အခါအားလျော်စွာဟောခဲ့တဲ့တရားတော်တွေကြတော့မေစီမဝဆနာ ဦးဇင်းတို့တော်တော်များများဟောလာတဲ့တရားတွေကဒီမဇ္ဈိမဝဇ္ဇနာကြားထဲမှာဟောကြတဲ့တရားတော်တွေများပါတယ်နော်ပစ္စည်းမဝဇ္ဇနာတရားလေးလည်းစကားလေးလည်းဟောဥပါတယ်မနစ်တော့ကဒီနှစ်တော့အဲ့ဒီတရားမဟောပြဘူးမှသာအပ္ပမာဒတရားတော်ဒုံလဘတရားတော်ဆိုပြီးတော့ဥစဉ်အိုင်တရားနှုတ်ပုတ်ခွဲပြီးတော့မိနစ်တုံးဟောတယ်ဟိုတနေ့ကလည်းဟောဒီနေ့ဝါရင်ယောဂီဟောင်းနေရပြန်ပါနေလို့မဟောပြေနောက်ကြုံမှယောဂီတတိယလည်းရောက်လာဆိုတော့ပြန်ဟောပြအောင်အဲဒီကနေ့ဥစဉ်ဟောမှာကတော့ပထမဦးဆုံးဘုရားဖြစ်ဖြစ်ချင်းဝဟတော်မူခဲ့တဲ့စကားတွေပေါ့နော်အဲ့တော့ဥစဉ်တို့ရဲ့မြတ်စွာဘုရားဘုရားဖြစ်မဲ့နေ့ပေါ့ဘုရားဖြစ်မဲ့နေ့ဆိုတော့ဘယ်နေ့လဲကဆုံဟမ်ကဆုံလာဇန်၁၄ရက်ဘုရားဖြစ်တာကကဆုံလာပြည့်နေ့မနေ့မိုးတော့အာယုန်တက်တဲ့အချိန်မှာဘုရားဖြစ်တာနော်ဟုတ်လားကဆုံလာပြည့်နေ့မနေ့ဆိုကြီးအာယုန်တက်တာနဲ့ဘုရားဖြစ်တာဆိုတော့ဖျားဖြစ်ဖို့ရတော့ကတရားအထုတ်ရသေးတာဟုတ်ဟုတ်တယ်မလားအဲ့တော့ဖျားမဖြစ်ခင်အရင်တရက်ဆိုတော့ကဆုံလာဇန်၁၄ရက်အဲ့ဒီကဆုံလာဇန်၁၄ရက်မနက်ခင်းမှာမဟာဗောဓိညောင်မင်းကြီးရဲ့ဦးအရှိနာနေရင်စရာမြေကြီးရှိတယ်အဲ့ဒီမြေကြီးရဲ့အရှိဘနာညောင်မင်းကြီးတခုညောင်မင်းကြီးတပင်ရှိတယ်တဲ့အဲ့ဒီညောင်မင်းအောင်မှာဦးဇင်းတို့ရဲ့ဖခင်အလောင်းကသွားပြီးတော့အာနာပါနကမ္မထံနေစီဖြန်းညောင်မင်းကြီးရောက်ရှင်းလင်းတုတ်တင်နေရာထိုင်ခင်းလေးတွေခင်းပြီးတော့ထောက်ဝက်ဖွက်ခွေတင်မလင်းနဲ့ထိုင်နေတော်မူပြီးတော့ကမနာသီဝါကိုအာရုံပြုပြီးတော့ဝင်နေထွက်တယ်ဆိုပြီးတော့အာနာပါနကမ္မထံနေစီဖြန်းအဲ့ဒီလိုအနာပါနကမ္မဋ္ဌာန်းနေစီးပြန်နေတဲ့အချိန်မှာတဲ့အဲ့ဒီညောင်မင်းရဲ့အရှင်နာမှာသေနာနီကုန်းဆိုတာရှိတယ်ဒီကနေ့အချိန်ကြီးအဲ့နေရာလေးရှိသေးတယ်အဲ့ဒီသေနာနီကုန်းသူသူ့ဇာတာတထေသမီးကလွန်ခဲ့တဲ့နှစ်တော်များများတော့ကဒီညောင်မင်းကြီးကိုလာပြီးတော့သာစုပန်သူရဲ့စုပန်ချက်အဋိဋ္ဌံချက်တွေပြည့်ဝလို့တဲ့ဒီညောင်မင်းစောင်းနှံကြီးကိုဒီကဆုံလာဇန်၁၄ရက်နေ့ရောက်တန်းရောက်တန်းလာပြီးတော့ရွှေဘွက်ထက်ကိုနုကနာသမင်းနေနုသမင်းနေအပြည့်ထည့်ပြီးလာလာပူဇော်တယ်အဲ့တော့သူမပူဇော်ခင်ရှေးဥစွာကျွန်မာလေးတယောက်ကာလီလို့ခေါ်တဲ့ကျွန်မာလေးတယောက်ကိုအရင်လွတ်လိုက်သမီးရေဒီကနေ့ငါတို့သားဥယရဏလေးရဖို့ဆူတောင်းခဲ့တဲ့ညောင်မင်းကြီးအောက်ကိုသွားပြီးတော့ညောင်မင်းဆောင်နှံ့ကြီးကိုကနာနုဆောင်နေနဲ့ပူဇော်ကြမယ်အဲ့တော့အမေတို့မသွားခင်သမီးရှေးဥစွာသွားပြီးတော့ညောင်မင်းအောက်ဒီမျက်စိလေးပါလေးသွားလဲကြီးတန်ရှင်းရေးလှုပ်ချီဆိုပြီးတော့ကာလီလူအမိရတဲ့ကျွန်မလေးတယောက်ကိုလွတ်လိုက်ကျွန်မလေးကညောင်မင်းอีดิပြေးပြီးတော့ဒီမျက်စိလဲမယ်ဆိုပြီးတော့သွားညောင်မင်းအောက်ရောက်တော့ဦးဇင်းတို့ရဲ့ဖရာလောင်းကတင်မလင်ခွေးခါပြမြောင်းတာကောင်းတဲ့တဲ့တာမျက်လုံးသားရမိတ်ပြီးတော့အာနာပါနကမ္မထံနေကိုဝင်နေထွက်တယ်ဆိုပြီးတော့စီးဖြန်းတာသွားတွေ့တော့ကလေးမလေးကခါတိုင်းနေ့ဒီဒီညောင်မင်းကြီးဒီလိုပဲလာပြီးတော့တန်ရှေးလို့တစ်ခါမှဒီလိုညောင်မင်းအောက်မှာတရားအထုတ်နေတဲ့ပုဂ္ဂိုလ်မျိုးမတွေ့ဘူးတော့စိတ်ထဲမှာအံ့အားတဲ့သူရဲ့စိတ်ထဲမှာလူလို့မထင်ဘူးညောင်ပင်ဆောင်နှံ့ကြီးလို့သူရဲ့စိတ်ထဲမှာထင်သွားဩငါတို့ရဲ့အရှင်မကိုညောင်ပင်ဆောင်နှံ့ကြီးကဒီကနေ့တော့ကိုထင်ပြပြီးတော့ချီးမြှောက်တော်မူတာထင်ပါရဲ့ဆိုပြီးတော့ဝမ်းသာလို့ဒီမျက်စိလေးတန်ရှင်းလေးမြင်မြန်လို့ဒီမျက်စိလေးလဲပြီးတော့အိမ်ပြန်ပြေးအိမ်ရောက်တဲ့ခါမှာသူရဲ့အရှင်မသူ့ဇာတာတထေမကြီးကိုတော်ဦးတင်သူဇာတာတထေမကြီးကလည်းပဲညောင်မင်းဆောင်နှံ့ကြီးကိုထင်ပြနေတာပဲဆိုပြီးတော့ အပြည့်လွန်းတဲ့အစင်းသင်းထက်လာတဲ့ကဏ္ဍလူစွမ်းတွေယူလာညောင်မင်းသောနိုင်ကြီးကိုတာဟတိကဒါနမြောက်ကိုယ်တိုင်ကိုယ်ကျရွှေကွက်ကြီးနဲ့ဆက်တာတဲ့ဆက်တာပြီးတော့ကတော့ဦးဇင်းတို့ဖရာလောင်းကနေရင်တိုင်းနဲ့စာရကံဂျုံတော့မုတ်စိတ်ပြဆွဲတာဗနနေရင်တိုင်းနဲ့အနာဘနာကမဏနေစီးပြန့်တဲ့အစွမ်းနေထင်ပါရဲ့ကဏ္ဍလူသမီးနေဖုံးပေးရအဲ့ဒီမှာဖုံးပေးတာ49လို့ဖုံးပေးတယ်လို့စားတဲ့မှာပါတယ်နော်အလုံးလည်းပဲကြောက်ဥပါတယ်ဒီအကြောင်းတွေကဘာအတွက်49လို့ဖုံးပေးတာလဲလို့ဆိုတော့49ရဲ့ငါးဘောလိညောင်ပင်အနီးတစ်ဝိုက်မှာအစာမစားဘဲနဲ့ရေမတော့ဘဲနဲ့နေနိုင်အောင်လို့တဲ့တနေ့ကိုတနုတ်တလုံးနှုံးဖြင့်49လို့ဖုံးပေးတယ်ဖုံးပေးပြီသူတို့ကရှုခွက်ကြီးပါအပီးပိုင်လူသွားအဲ့တော့ဒီဆုံးဖုံးပေးပြီတာနဲ့တပြိုင်နဲ့ရှုခွက်ကြီးကိုယူအနီးနားမှာရှိတဲ့အနောက်ဘက်နားမှာရှိတဲ့နေရင်စရာမြေကန်တော့နဗေသွားရှုခွက်ကြီးရေဆေးဖုံးပေးပြီတဲ့အဲကဏ္ဍဥစ္စာနေထက်လာရဲ့ရှုခွက်ကြီးတန့်ရှင်သွားစာပိသာတော်ပိသားတွေထမင်းလုံးတွေစင်ကြဲသွားအောင်ရေဆေးပြီးတဲ့ခါမှာအဋ္ဌဌံနေတဲ့ငါဒီဒီကနေ့ဧကံမုတ်ချက်တရားပြည့်သူရောက်မယ်ဆိုရင်ဟောဒီရွှေခွက်ရေအညာတို့စံတက်ပါစေစံတက်စီသတည်းဆိုပြီးတော့ဦးဇင်းတို့ရဲ့ဖရာလောင်းအဋ္ဌဌံပြီးတော့ရွှေကကြီးကိုနေတဲ့စရာမြေထဲကိုမျောလိုက်အဲ့တော့ရေဒီစီနေတဲ့ရေဒီအတိုင်းပဲအောက်မျောမှမသွားပါနဲ့အထက်ကိုဆန်တက်ပြီးတော့ရှုခွက်ကြီးကသွားတယ်ဆန်တက်ပြီးတော့ဟိုအထနာရှေ့ရှေ့သောဘုရားရှင်ကိုယ်တော်မြတ်ကြီးသုံးစုရှုခွက်ကြီးတွေမျောပြီးတော့မြုပ်သွားတဲ့နေရာရောက်တော့ဦးဇင်းတို့ဘုရားလောင်းမျောတဲ့ဒီရှုခွက်ကလည်းအဲ့ဒီနေရာရောက်တော့လိုင်းနေထရေဒီဝင်ဘောင်းမင်းကြီးခတ်ပြီးတော့တဖြည်းဖြည်းနဲ့ရှုခွက်ကြီးကမြုပ်သွားရောက်ပြီးတော့နေတဲ့စရာမြေထဲမှာနေသွားတယ်။ဟိုအောက်မှာအရင်ကကုသံဖေယျကောဏဂုံဖေယျကတ္တဗဖေယျရှင်ကိုတော်မြတ်ကြီးတွေရွှေကွက်တွေရဲ့အပေါ်မှာသွားပြီးတော့ကိုလတ်ဆိုပြီးတော့သွားပြီးတော့ရွှေကွက်ကြီးကသွားထက်တယ်။အဲဒီလိုရွှေကွက်မြည်တံကိုကြားလို့တဲ့နေတဲ့စရာမြေထဲမှာအိတ်နေတဲ့ကာလာနဂမင်းကြီးကနှိုးသွားတယ်။နှိုးပြီးတော့ခေါင်းလေးထောင်ကြည့်哦တဲ့လူပြေကလည်းပဲဖះရည်ပွင့်ပွင့်နိုင်လုံးနဲ့ခဏတိုင်းပွင့်နေတာပဲကာလနဂါရဲ့ညီးရနော်သူအေးရပြတ်သွားတာဟုတ်လားကာလနဂါအလွန်အေးရကြီးတဲ့သူတွေကိုဦးဇင်းတို့မြန်မာနိုင်ငံမှာဘယ်လိုပြောလဲကာလနဂါဝင်စားလာလားမသိဘူးကာလနဂါကာလနဂါလို့မခေါ်ဘူးလားကာလနဂါဆိုတာအေးရကြီးလို့ခေါ်တာနော်ကတ္တဗမြတ်စွာဘုရားရွှေခွက်မြော့ပြီးရွှေခွက်တန်ကြာပြီးခေါင်းလေးထောင်ပြီးတော့ပြန်အိတ်သွားတာအခုဦးဇင်းတို့ဖះဖြစ်မဲ့နေကြမှာသူနိုးလာလားဘယ်လောက်ဒီအိတ်လဲစဉ်းစားကြည့်ပေါ့ဖះနဲ့စီကြာတခါမှမနိုးဘူးလေနော်အဲ့တော့အဲ့ဒီလိုဦးဇင်းတို့ရဲ့ဖះလောင်းအဋ္ဌဌံပြီးတော့ကိုလက်တန်စင်ရေမိုးချိုးဒီတခါမှနေလဲနေခင်းမှာလည်းပဲအဲ့ဒီညောင်မယ်နီးတဝိုက်မှာစဉ္ညာကမ္မတန်နေစီပြန်လိုက်ထိုင်ပြီးတော့တရားလုပ်ပြီးအားထုတ်လိုက်တနေ့တာအချိန်ကြီးကုန်လုံးစီဒီလိုနဲ့ညနေဘက်၄နာရီလောက်ရောက်တော့ဒီညောင်မင်းကငါဖျားဖြစ်မဲ့နေရာဟုတ်ဘူးအဲ့တော့တိတဲ့အရွယ်ရိပ်တွေသိကောင်းတဲ့ဟိုးအနောင်နားမှာရှိတဲ့ငါဘောရီညောင်မင်းကြီးစီငါဥတည်ပြီးတော့သွားအဲ့ဒီရောက်မှတရားလုပ်ပြီးဆက်ပြီးတော့အားထုတ်မယ်ဆိုပြီးတော့ညနေပဲ၄နာရီလောက်ဒီညောင်မင်းကနေပြီးတော့မဟာဘောဓိညောင်မင်းစီဥတည်ပြီးတော့လမ်းလျှောက်ကြသွားတယ်တဲ့စက္ကွန်လေးလေးချဘယ်လန်းနေညာလန်းနေဆိုပြီးတော့ရှုမှတ်မှုတတိလေးနဲ့ကြွနေတဲ့စရာမြေကန်းရဲ့အရှိနာရောက်တော့နေတဲ့စရာမြေကြီးကတောင်မြောက်စီးတယ်နော်မဟာဘောဓိညောင်မင်းကြီးရဲ့အရှိဘကြတယ်ခုနကတော့သူဇတာ တတိသမီးလူတဲ့ညောင်မင်းကြီးရဲ့အနောက်ဘက်ကြတယ်ညောင်မင်းနှမရဲ့ကြားမှာမြစ်ကြီးရှိအဲ့ဒီမြစ်ကရေကတော့ဖယားလက်ထက်တုန်းကတော့ဘလောက်နဲ့တယ်မသိအခုချိန်ကတော့အကုန်လုံးတောင်တွေထွန်းနေလို့ခြေချင်းဝက်လောက်ပဲရေရှိတော့တယ်တိမ်တိမ်လေးပဲနော်ဟိုဘက်ဒီဘက်တရားမလို့ဘူးလေးမလို့ဘူးဖြတ်ကူလို့ရတယ်အဲ့တော့အဲ့ဒီမြစ်ရဲ့ဒီဘက်ကန်အရှိဘက်ကန်ဥဇင်းရဲ့ဖရာအလောင်းရောက်တော့သုတ္တိယလို့ခေါ်တဲ့မျက်ရိပ်ကလာတယောက်နဲ့တွေ့မျက်ရိပ်တမကလာကမျက်လေးတွေနွားကြွေးဖို့ရိပ်အခုံးမော်ထမ်းလက်မှာအိန္ဒြေသမ္ပတ္တိအပြည့်နဲ့ရှုမှတ်မှုအပြည့်နဲ့စကုံတွေချပြီးတော့ဘယ်လန်းနဲ့ညာလန်းနဲ့ဆိုပြီးတော့အမှတ်နဲ့ကြွလာတဲ့ဖရာလောင်းကိုကြည့်ပြီးစိတ်ထဲမှာကြည်ညိုလို့တဲ့မျက်ထုံးကြီးချပြီးတော့ဥချအော်ကြည်ညိုစရာကောင်းလိုက်တာရဟန်းတော်ကြီးငါဘာလူရရင်ကောင်းမလဲညနေပဲကြည်ဆိုတော့ဘာမှစားစရာတောက်စရာလည်းလိုလို့မရသူ့လက်ထဲမှာလည်းပဲစားစရာတောက်စရာလည်းမပါအဲ့တော့ဦးဇင်းတို့ရဲ့ဖရာလောင်းဟိုမေးဟိုရဟန်းကြီးဘယ်ကြွမှာလဲငါဟိုဘောလိညောင်မင်းအောက်သွားပြီးတော့တရားအထုတ်မလို့ဒါဆိုလို့ရှိရင်ရှင်ပြတရားထိုင်တဲ့အခါညောင်မင်းအောင်ရောက်တဲ့အခါအခင်းလိုမှာပေါ့ဗျာ။ဒါဆိုရင်ဘုရားတပည့်တော်အရှင်ဘုရားအတွက်အခင်းလူပါရစေတရားထိုင်အခင်းလူပါရစေဆိုပြီးတော့သူအစင်းနဲ့ရိတ်လာတဲ့မျက်ထုံးကြီးဖြီးပြီးတော့မျက်ရှိဆုပ်တဲ့လက်နဲ့ဆုပ်မျက်ရှိဆုပ်ကိုမျက်အခင်းအဖြစ်အသုံးပြုဖို့ရအတွက်ဦးဇင်းတို့ရဲ့ဘုရားအလောင်းကိုစက္ကပ်လူရန်းတယ်နော်။အဲ့တော့ဦးဇင်းတို့ဘုရားအလောင်းကလည်းပဲမြတ်တေလူရကောင်းလာဆိုပြီးတော့ပြည်လဲမတင်ဘူးစိတ်လဲမစိုးကြီးကြီးပြူပြူနဲ့အလူခံတော်မူအဲမြတ်ရှိသူကိုမြတ်စွာဘုရားလောင်းကပွေနေရင်သာမြင့်ကြီးကိုဖြတ်နေရင်သာမြင့်အနောက်ဘက်နာတော်တော်ဝီဝီလဲလျှောက်လိုက်တော့မဟာဗောဓိညောင်မင်းကြီးနာရောက်အဲ့တော့ဗောဓိညောင်မင်းနာရောက်တဲ့အခါမှာပထမဦးဆုံးရတာကမြောက်ဖက်အရက်ကနေသွားပြီးတော့ရက်အာတရားထိုင်မယ်တရားထုတ်မယ်ဆိုပြီးတော့ဗောဓိညောင်မင်းအခြေကိုမမိတ်မတုံနဲ့မျက်စိအစုံနဲ့စိုက်ကြည့်လိုက်တာမြေကြီးတွေကရိမ့်ထိုးပြီးတော့နေတယ်မြေကြီးတွေကနော်တောင်ဘက်ဆောင်လိုက်မြောက်ဘက်ဆောင်လိုက်ရှေ့ဘက်ဆောင်လိုက်နောက်ဘက်ဆောင်လိုက်နဲ့မြေကြီးတွေကတုံခါးလာငရင်တွေလှုပ်တယ်လို့တုံခါးလာအဲ့တော့ဖရာလောင်းကဟာဒီဘက်ရက်ကလည်းငါဖရာဖြစ်မဲ့ရန်မဟုတ်တော့ဘူးအဲ့တော့နောက်ဘက်ရောက်တော့ပြီးတော့ငါတရားထိုင်မယ်ဆိုပြီးတော့နောက်ဘက်ကိုသွားဗောဓိညောင်မင်းခြေကြီးကိုမမိတ်မတုံနဲ့မျက်လုံးစုံနဲ့စိုက်ကြည့်အဲ့ဒီနံရောက်တော့လည်းပဲမြေကြီးတွေကတောင်မြောက်ဆောင်းလိုက်အရှိနောက်ဆောင်းလိုက်နဲ့မြေကြီးတွေကတုံးခါလှုပ်ရမ်းပြီးတော့စောင့်ထောင်နေတယ်တဲ့ဒီဘက်ကလည်းပဲငါဖျားဖြစ်မဲ့ရံမဟုတ်ဘူးဆိုပြီးတော့တောင်ဘက်ရံသွားတောင်ဘက်ကနေရကြည့်တော့လည်းပဲထူနီးလည်းကောင်းမယ်မြေကြီးတွေကစောင်းအဲ့တော့နောက်ဆုံးကြတော့အရှိဘက်အရာကနေပြီးတော့မဟာဗောဓိညောင်မင်းရှိတဲ့နောက်ဖက်အရာကိုမျက်နှာမူပြီးညောင်မင်းခြေကိုလှမ်းကြည့်လိုက်မြေကြီးတွေကမလှုပ်တော့ဘူးတိတိငိမ့်ငိမ့်နဲ့ဖြစ်သွားအဲ့တော့ဦးဇင်းတို့ဖရာလောင်းကဆုံးဖြတ်ဒီဘက်အရာဒီနေရာကတော့ငါဖရာဆင်စီအေကံဖြစ်မဲ့နေရာပဲဆိုပြီးတော့တိတာနဲ့အစင်းသင်းပါလာတဲ့မျက်ရှိစုပ်ကိုဖြန်ကျဲပြီးတော့ခင်းလိုက်ပါတယ်မြတ်စွာဘုရားရဲ့ခြေခြေကာလဘောတွေတုန်းကပြုခဲ့တဲ့ဒါနပါရမီတွေရဲ့အစံကြောင့်တဲ့မြတ်တွေခင်းလိုက်တဲ့နေရာမှာအပရာဇိတလို့ခေါ်တဲ့ရွှေပလင်ကြီးပေါက်လာပါတယ်ဗာပလင်ကြီးပေါက်လာတယ်အပရာဇိတရွှေပလင်ဘောဓိပင်နဲ့ရွှေပလင်ဆိုတာကြားဦးကြပါတယ်နော်ဘောဓိညာမေအောင်မှာအပရာဇိတဆိုတာဘယ်သူမှမြတ်စွာဘုရားကိုမနိုင်နိုင်တဲ့ပလင်ပေါ့အဲ့ဒီအပရာဇိတရွှေပလင်ထက်မှာမြတ်စွာဘုရားတက်ပြီးတော့ထက်ဝယ်ဖွဲ့ခွေထိုင်နေတော်မူတယ်တဲ့ရှေးဦးစွာတင်ပလင်ခွေထိုင်တယ်နော်တင်ပလင်ခွေထိုင်တယ်ခါးကိုဖြောင်းဖြောင်းထားတယ်ခေါင်းတည်တည်ထားတယ်မျက်စိနှစ်ဖက်သားရဖော်ပေါ်လေးမိတ်ပြီးတော့စိတ်ထဲမှာအဋ္ဌံလိုက် ငါဖះမဖြစ်တဲ့၍ငါဖះမဖြစ်သမျှဟောဒီပလင်ကမထတော်ဘူးဆိုပြီးတော့ရှေးဥစွာအဋ္ဌံလိုက်တယ်နော်အဋ္ဌံသိပ်ပြီးတော့ရေးကြည့်တယ်တရားလို့အထုတ်တဲ့နေရာမှာနော်မှန်ရလားအဋ္ဌံဆိုတာစိတ်ကိုဆုံးဖြတ်ချက်ချလိုက်တာဟုတ်ရလားဘယ်လိုဆုံးဖြတ်ချက်ချလဲဖះမဖြစ်သမျှဒီပလင်ကမထတော်ဘူးတဲ့အယူတွေခြေရင်ခြေသွားပြီစီအရေးတွေကြံရင်ကြံပါစီအတွေ့အကြုံတွေခန့်ရင်ခန့်သွားပါစီမှုမေ့ပြီးတော့လဲကျင်လဲသွားပါစီဒီပလင်ကဖះမဖြစ်သမျှလုံးဝမထတော်ဘူးဆိုတော့စိတ်နဲ့အဋ္ဌိဌံလိုက်တာရှိဦးစောနော်အဋ္ဌိဌံပြီးတော့နာသီပြားစိတ်ဖို့တတိကပြီးတော့အတ္တကိုပုံမှန်ယူဒါကျူလာလို့ဝင်လေးလေးဝင်သွားရင်ဝင်တယ်။တက်ပြန်ရှာထုတ်လိုက်လို့ဝင်လေးလေးထွက်သွားရင်ထွက်တယ်။ထွက်လေးလေးထွက်သွားရင်ထွက်တယ်။ဝင်တယ်ထွက်တယ်။ဝင်တယ်ထွက်တယ်ဆိုပြီးတော့တောင်းလျှောက်တလဲဆက်တတိကပြီးတော့ရှုမှတ်တယ်။အဲ့ဒီလိုဝင်တယ်ထွက်တယ်ရှုလိုက်ခန္ဓာကိုယ်နဲ့စိတ်မှာအခြားခြားသောနေရာတွေကပေါ်ရပေါ်ရအာယုန်တွေကိုလည်းပဲရှုလိုက်။ညောင်းတာညာတာနာတာကျင်တာကြိုက်တာခဲတာထုံတာပူတာတွေပေါ်လာရင်လည်းပဲအဲ့ဒီဝေဒနာတွေပေါ်တဲ့နေရာမှာတတိကပြီးတော့ရှုမှတ်တယ်ဝေဒနာနုပသနာတတိပဋ္ဌာန်လည်းရှုမှတ်ပွားများအာနာပါနတတိပဋ္ဌာန်ကတော့ကာယနုပသနာတတိပဋ္ဌာန်နော်ပြီးတော့ကမှစိတ်ထဲမှာစိတ်ကူးမှုစဉ်းစားမှုစဉ်းစားမှုတွေးတော်မှုတွေပေါ်ရင်လည်းပဲစဉ်းစားတယ်တွေးတော်တယ်စိတ်ကူးတယ်ကြံစည်တယ်စသည်အဖြစ်ရှုမှတ်လိုချင်တဲ့စိတ်တွေဖြစ်ရင်လိုချင်တယ်လိုချင်မှုတွေကင်းသွားရင်လိုချင်မှုကင်းတယ်စိတ်ဆိုးစိတ်ပြတ်မှုတွေဖြစ်ရင်စိတ်ဆိုးတယ်စိတ်ပြတ်တယ်စိတ်ဆိုးစိတ်ပြတ်မှုဒေါသတွေမရှိတော့ဘူးဆိုဒေါသတွေကင်းတယ်အစတည်းအဖြစ်စိတ်ထဲမှာရှိတဲ့အတိုင်းတတိကပြီးတော့ရှုမှတ်ပြီးမျက်စိထဲမှာအာယုန်ထဲမှာအစင်းမျိုးစုံလူပါုံတွေမြင်လာရင်မြင်တယ်အသံတွေကြားရင်ကြားတယ်အစတည်းအဖြစ်မြင်နေကြတဲ့နာနဲ့စတယ်ထိတယ်သိတယ်ဆိုပြီးတော့ဓမ္မနုပသနာတတိပဋ္ဌာန်ကိုလည်းပဲပွားများတယ်အဲ့ဒီလိုအာနာပါနကမ္မထာအနေစဝင်မှုထွက်မှုအစပြုတဲ့ပေါ်ပါပါတွေကိုရှုမှတ်လိုက်တာနေမဝင်ခင်မှာပဲဒေဝပုဒ္ဒမန်လို့ခေါ်တဲ့မန္တန်မင်းကြီးကိုအောင်မြင်တော်မူသွားတယ်နေမဝင်ခင်ဆိုတော့9နာရီလောက်နေမှာပေါ့နော်ဟုတ်တယ်မလား9နာရီခွဲလောက်ဆိုနေဝင်တာမလားအဲ့တော့9နာရီဝင်ကျင်ပေါ့အဲ့တော့သူစပြီးတော့တရားထိုင်ပြီဆိုကြတဲ့ကဩဝတ္တဝတိနတ်ပြည်ကပရဏိမိတဝတ္တဝတိနတ်ပြည်ကမန္တန်မင်းကြီးကလက်ယုံတဆောင်ထထောင်နဲ့သူ့နတ်ပြည်ကဆင်းလာပြီးအတင်းအာရမဦးဇင်းတို့ရဲ့ဖရာလောင်းကိုတိုက်ခိုက်တာနော်ဘာဖြစ်လို့တိုက်ခိုက်တာလဲလို့မေးမန္တန်ဆိုတာအဖြတ်သမားပဲနော်သူကနတ်ပြည်6တောက်ကိုလည်းသူပိုင်တယ်လူပြည်ကိုလည်းပဲသူပိုင်တယ်လို့ပဲထင်တာနော်ဟုတ်လားအဲ့တော့သူရဲ့ပိုင်တဲ့ထဲကထွက်ဖို့ရာစ조사သူမှန်တယ်မြအကုန်လိုက်နောက်ဆက်တာပဲဦးဇင်းတို့ဖရာလောင်းကဗောဓိညောင်ပင်အောင်အပရာဇိတရွှေပလင်ထက်မှာထက်ဝယ်ဖွဲ့ခွေပြီးတော့ဖရာဖြစ်အောင်တရားလို့ဒီအထုတ်တော့မယ်ဆိုတော့သူ့ရဲ့ပိုင်တဲ့ထဲကသူ့ရဲ့အာနာဇတ်ထဲကသူ့ရဲ့နယ်ထဲကလွတ်အောင်ထွက်တော့မယ်ဆိုတာသိလို့ထွက်မသွားအောင်လွတ်မသွားအောင်တဦးတယောက်တောင်မှအလွတ်မခံနိုင်လို့တဲ့သမารိပြက်အောင်ဤမျိုးစုံနဲ့လာပြီးတော့နောက်ဆက်တယ်ဟုတ်ရဲ့လားဦးဇင်းတို့ဖရာသမารိပြက်အောင်လက်ယုံတထောင်ဖန်ဆင်းပြီးတော့လက်နဲ့မျိုးစုံနဲ့ပြစ်ခတ်တယ်ခြေမုံနဲ့မြတ်စွာဘုရားတစ်ချက်မျက်စိတစ်ချက်ဖွင့်မကြည့်ဘူးနော်အဲ့တော့မြတ်စွာဘုရားမျက်စိဖွင့်မကြည့်တော့အစင်းမျိုးစုံလူပေါင်းတွေဘလောက်ပဲဖန်ဆင်းပြပြမြတ်စွာဘုရားမျက်စိမဖွင့်တော့မမြင်အောင်ပေါ့အဲ့တော့အတန်မျိုးစုံနဲ့နှိပ်ဆက်နောက်ဆက်ကြောင်မဲ့ဘွယ်ဘလူသေးရဲ့အတန်ကြီးတွေနဲ့ဤမျိုးစုံနဲ့မြတ်စွာဘုရားရဲ့နာတဲ့ဝင်အောင်တမန်တိပြည့်အောင်နောက်ချက်မြတ်စွာဘုရားဘာတန်ကြာကြာညလုံးလည်းဖွင့်မကြည့်ဘူးတမန်တိလည်းမပြည့်အောင်တတိတောက်လျှောက်တလဲဆက်တတိကပ်ပြီးတော့ခန္ဓာကိုယ်နဲ့စိတ်မှာပဲတတိထားပြီးတော့ရှုမှတ်နေတော့မန္တမင်းကြီးဘလောက်ပဲအတန်မျိုးစုံနဲ့ချိန်ချောက်ချိန်ချောက်နောက်ချက်နောက်ချက်သူ့ရဲ့တမန်တိပြည့်ရလားဘာကြောင့်မပြည့်တာလဲလို့မေးရင်အဋ္ဌိဌံထလို့နော်ငါဖះမဖြစ်သမျှဒီပလင်ကမထတော်ဘူးဒ
ဒီဣရိယာပုတ်တွေမဖြတ်တော့ဘူးဒီရှုမှတ်မှုတွေလည်းမဖြတ်တော့ဘူးဆိုပြီးတော့ခုနတရားမထိုင်ခင်လည်းအဋ္ဌံလိုက်တာမလားအဲ့တော့မန္တကြီးဘလောက်ပဲနောက်ချက်သူနောက်ချက်မှုတွေကမြတ်စွာဘုရားအတွက်တော့ဘာမှမပြောပါတော့ပါဘူးတဲ့အဲ့တော့မတုံမလုံးနဲ့ရင်သက်စွာတရားလို့တွေဆက်လက်ပြီးတော့အားထုတ်လိုက်တာနေမဝင်ခင်လေးမှာပဲမန္တမင်းကြီးကလက်မြောက်အရှုံးပေးပြီးတော့သူ့ဝတ္တဝတိနတ်ပြည်ကိုပြန်ပြေးသွားအဲ့တော့ဦးဇင်းတို့မြတ်စွာဘုရားကမန္တမင်းကြီးကိုအောင်လိုက်တာပေါ့ဟုတ်တယ်မလားအဲ့ဒါကိုနေမဝင်မီဒေဝဗုဒ္ဓမံကိုအောင်တယ်လို့ဒီလိုခေါ်တယ်နော်ဒီလိုနဲ့ဆက်ပြီးတော့တရားလို့ဒီအာထုတ်တယ်ဝင်နေထွက်တယ်ဖောင်းနေပိနေထိုင်နေထိတယ်နားထဲကျင်းနေကြိုက်တဲ့ခဲတဲ့စိတ်ကူးတဲ့စဉ်းစားတယ်မြင်နေကြတဲ့နာနေစားတယ်သတ္တရားဖြင့်ဝင်မှုထွက်မှုစားပြုတဲ့ပေါ်ရပေါ်ရလေးလိုက်ပြီးတော့ရှုမှတ်လိုက်တာတဖြည်းဖြည်းနဲ့ညင်ဦးရန်ညရဲ့ပထမဥဆုံးရန်ပထမဥဆုံးရန်မှာပဲပုပ်ပေနိဝါသာနုတ္တတိအဖေညင်ကြီးရသွားပါတယ်တဲ့ညရဲ့ပထမဥဆုံးရန်ညင်ဦးရန်ဆိုတာညနေ6နာရီကနေည10နာရီအတွင်း4နာရီ4နာရီကာလကိုညင်ဦးရန်လို့ခေါ်တယ်နော်ခွန်၈၉၁၀၄နိုင်ဒီ၄နိုင်ကိုညင်ဦးယံပထမယံလို့လည်းခေါ်တယ်အဲ့ဒီပထမယံတဲ့မှာကျူဇာပန္နအထုတ်လိုက်တာပုပ်ပေနိဝါသနုတ္တိအဖေညင်ပုပ်ပေနိဝါသနုတ္တိအဖေညင်ဆိုတာရှေးရှေးဘဝရှေးကာလတွေတုန်းကမိမိဖြစ်ခဲ့မှုတဲ့ဟာတွေအကုန်လုံးပြန်ပြောင်းပြီးတော့အောင့်မေ့နိုင်တဲ့ညံဘာညာလို့ခေါ်လဲပုပ္ပေနိဝါသနုတ္တတိညာတဲ့ဒီညာမရခင်တော့အဲ့ဒီအတေအကြောင်းတွေကိုပြန်ပြောင်းသိစေနိုင်တဲ့ညာကြီးကိုဖုံးကွယ်ထားတဲ့ဒီအလွာရှိတယ်ဒီညာရတာအဲ့ဒီအလွာကာဘာကြီးကပျောက်သွားတာနော်ကာဘာကြီးလည်းလက်လိုက်ရောအတွင်းမှာရှိရတယ်အခုမမြင်ရဘူးလားမြင်ရအဝိဇ္ဇာကာဘာကြီးကိုဝိဇ္ဇာကဘာကိုနည်းနည်းလေးမြတ်စွာဘုရားပထမယံမှာဖယ်ထုတ်နိုင်သွားတယ်နော်ဖယ်ထုတ်နိုင်တော့ရှေးဘဝဟောင်းနေဟိုသူမေတ္တာရှင်ရဲ့ဒီဘဝတွေကပါရမီဖြည့်ခဲ့တဲ့အခြင်းအနေစားပြီးအခုဖယားဖြစ်မဲ့ဘဝအထိအကုန်လုံးသူပြန်သိနိုင်တယ်နော်သူသိကျင်တဲ့ဘဝလှမ်းပြီးတော့အာရုံပြုလိုက်အကုန်သိနိုင်တဲ့ဉာဏ်ကြီးရသွားတယ်ဝိဇ္ဇာအကာကြီးနည်းနည်းလေးပသွားတယ်လို့ဆိုရမှာပေါ့ဒီလိုနဲ့ဆက်ပြီးတော့ဆယ်နာရီကနေဆက်ပြီးတော့အာထုတ်တယ်ဝင်နေထွက်တယ်ဖောင်းနေပိနေထိုင်နေထိတယ်နားထဲကျင်းနေကြိုက်တဲ့ခဲတယ်ရတယ်ရန်နေစိတ်ကူးတဲ့စဉ်းစားတယ်မြင်နေကြတဲ့နာနေစားတဲ့ထိတဲ့တိတဲ့အကုန်လုံးထောက်ချောက်ထောက်ချောက်ရှေ့မနဲ့နောက်မှာဆက်ဆက်အောင်တတိလုံးဝမလို့အောင်ထောက်ချောက်တလက်ဆက်ရှုမှတ်အဲ့ဒီလိုမိမိရဲ့ခန္ဓာကိုယ်နဲ့စိတ်မှာပဲတတိကပ်ပြီးတော့ထောက်ချောက်တလက်ဆက်မယံမနာရှုမှတ်ပွားတော့ည10နာရီနဲ့မနက်9နာရီအတွင်း6နာရီကာလမှာဝေသောအစင်ဤသောအစင်တွေကိုဒိုးရုပ်ပေါက်သင်္ချင်ရှားရမြင်နိုင်တဲ့ဒိဗ္ဗစက္ခုအပေညင်ဒိဗ္ဗစက္ခုဉာဏ်ကြီးရတာပါလေဒိဗ္ဗစက္ခုဉာဏ်ဆိုတာဝေတဲ့အစင်တွေဤတဲ့အစင်တွေကိုရှင်းရှင်းလင်းလင်းမြင်နိုင်တဲ့ဉာဏ်ပေါ့နော်ဟုတ်လားဒီကနေ့ခေတ်ကတော့ဗာလေဒီကနေ့ခေတ်အင်တာနက်တွေရှိရင်အမေရိကန်မှာဖြစ်နေတဲ့ဟာတွေကိုအခုအမေရိကန်က Facebook ကနေ live လွှင့်လိုက်ခုဒီကနေမိမိရဲ့လော်ဝါးတွေကဖုန်းလေးဖွင့်ပြီးကြည့်ရင်မမြင်ရဘူးလားအမေရိကန်နဲ့ဥစ္စာမြန်မာနိုင်ငံနှိလာဝေးလားအဝေးပဲเนาะကမ္ဘာအခြေပြားနဲ့ကမ္ဘာအနောက်ပြားဝေးတဲ့အစင်းတွေကိုမြင်နိုင်တဲ့ဉာဏ်ကိုဘာဉာဏ်လို့ခေါ်လဲဒိဗ္ဗစက္ခုဉာဏ်တဲ့ဥစ္စာတို့မှာတော့ကံကောင်းလို့သိပ္ပံပညာရှင်တွေစူးစမ်းမှုကြောင့်မြတ်စွာဘုရားလိုဟုတ်လားဗောဓိညာမရောက်မှတရားတွေခါပူအောင်မထိုင်ရဘဲနဲ့မြင်ရတယ်နော်။အော်ခုခေတ် Facebook တွေ live တွေလွှင့်ပြီးတော့မြင်တဲ့အမြင်တွေကအခုမှပေါ်တာဦးဇင်းတို့မြတ်စွာဘုရားကဟိုးလုံခဲ့တဲ့နှစ်ပေါင်း2500ကျော်တည်းကသူကမြင်ခဲ့တာနော်။ Facebook ဇူကာဘတ်စပြီးတော့ထွင်နေမှတ်ဘယ်ဟုတ်မှာလို့ဦးဇင်းတို့ဘုရားစခဲ့တာနော်။မှန်ရလား။ညစာပြားဝိရဆင်းတွေကိုညောင်မင်းအောင်နေလန့်ကြည့်အကုန်မြင်ရတယ်အိန္ဒိယနဲ့ဟိုအရှိဩစတြေးလျတိုင်းလန့်ကြည့်မြင်ရအမေရိကတိုင်းကြည့်လည်းမြင်ရ မြောက်ကျွန်းကြီးလည်းမြင်ရတောင်ကျွန်းကြီးလည်းမြင်ရအရှေ့ကျွန်းကြီးလည်းမြင်နောက်ကျွန်းကြီးလည်းမြင်ရအဲ့ဒီလိုမြင်ရတဲ့ညာမြင်ရတဲ့အဘိညာဉ်ကိုဘာဘိညာဉ်လို့ခေါ်လဲဒိဗ္ဗစကုဘိညာဉ်တဲ့ဒါဒိဗ္ဗစကုအဘိညာဉ်ရတော့လည်းပဲအဝိဇ္ဇာအကာဒုတိယအကာပွင့်သွားတယ်လို့ပြောမှာပေါ့နော်ဒုတိယအကာကြီးထပ်ပြီးတော့လန်လိုက်တော့ခုနနီးတဲ့ဆင်ဝေးတဲ့ဆင်တွေအကုန်လုံးချင်းချင်းလေးလေးမြင်ရဒီလိုနဲ့မနက်7နာရီကနေမနက်6နာရီအတွင်း4နာရီကာလဒီတွင်ဆက်ပြီးတော့မြတ်စွာဘုရားဖရာလောင်ကြိုးစားတယ်ဖရာမဖြစ်သေးဘူးနော်ဆက်ကြိုးစားတယ်အဲဝန်းနဲ့ထွက်တယ်ဖောင်းနဲ့ပေးနဲ့ထိုင်နဲ့ထီးတယ်စိတ်ကူးတဲ့စဉ်းစားတဲ့နားလဲခြင်းနဲ့ကြိုက်တယ်ခဲ့တယ်စသည်အဖြစ်ခန္ဓာကိုယ်နဲ့စိတ်ထဲမှာပေါ်သမျှတစ်ချက်ကလေးတတိမလို့အောင်တောက်လျှောက်တယ်ဆက်လိုက်ပြီးတော့ရှုမှတ်ရှုမှတ်ရှုမှတ်အဲ့ဒီလိုရှုရင်းမှန်ရင်ပေါ်မြင်နေတဖြည်းဖြည်းနဲ့ဒီယုတ်တရားတွေနံတရားတွေရဲ့သဘာဝလက္ခဏာတွေကိုသူရှင်းရှင်းလင်းလင်းမြင်လာယုတ်နံတို့ရဲ့ဟုတ်မှန်တဲ့သဘာဝလက္ခဏာတွေမြင်လာတယ်ယုတ်တရားနံတရားတွေရဲ့အဲမမြဲတဲ့အနိစ္စလက္ခဏာမကောင်းတဲ့ဆင်းရဲတဲ့ဒုက္ခလက္ခဏာအစိုးမရအနိတ္တတာမရှိတဲ့အနတ္တလက္ခဏာလို့ခေါ်တဲ့တာမညာလက္ခဏာတွေကိုလည်းပဲကောက်ကွာကွင်းကွင်းရှင်းလင်းလင်းမြင်လာအဲဒီလိုမြင်လာတာကိုဝိပဿနာဉာဏ်တွေဖြစ်တယ်လို့ခေါ်တယ်နော်ဒီလိုနဲ့ဝိပဿနာဉာဏ်တွေသမနာမရူပဉာဏ်ရုပ်တွေကွဲလာတဲ့နာမရူပပရိစ္ဆေဒဉာဏ်အံပိစယပရိက္ခာဉာဏ်အကြောင်းဉာဏ်ကျူတွေကွဲလာတဲ့တပြေးပြေးနဲ့ဆက်ပြီးတော့အထုတ်လိုက်တာသမန္တနာဉာဏ်တွေရတယ်ဒီယုံနံတို့ရဲ့ဖြစ်ပျက်တွေကိုသိတဲ့ဥရိယဘေယဉာဏ်အပျက်တွေကြီးတဲ့မြင်တဲ့ဘင်္ဂဉာဏ်ကြောက်ရွံ့မှုတွေဖြစ်လာတဲ့ဘေယဉာဏ်ဒီယုံနံတို့ရဲ့အပြစ်တွေမြင်လာတဲ့အာရိနဝဉာဏ်ဒီယုံနံတွေအပေါ်မှာညှင်းငွေ့လာတဲ့နိဗ္ဗိဒာဉာဏ်ဒီယုံနံဆင်းရဲတွေကနေထွက်မြောက်ခြင်းနဲ့စိတ်လွမြောက်ခြင်းနဲ့စေလို့ခေါ်တဲ့မောဇိတုကိမြတာဉာဏ်ဒီလိုထမ်းမြောက်ခြင်းလို့ခြင်းကထပြီလို့လည်းလွတ်မြောက်တာမဟုတ်ဘူးဒီယုတ်တိဒီနံတွေကိုပဲအဲဝိမှုထမ်းမှုအစပြုတဲ့ယုတ်တိနံတွေကိုပြန်ပြီးတော့ရှုရမှာပဲလို့သိလာတဲ့အတိဉာဏ်ပရိသင်္ခာဉာဏ်အတိလုံးနဲ့ဆက်ပြီးတော့ရှုလိုက်တာယုတ်တိနံတွေပေါ်မှာအဲသိပြီးတော့အကြောင်းညာမဆိုင်ရဘဲနဲ့အတာအရာလစ်လျူရှုသွားပြန်ရှုနိုင်တဲ့သင်္ခါရုပ္ပခာဉာဏ်အဲ့ဒီကနေပြီးတော့အနုလောမဉာဏ်ကိုယ်တော်ဘူညာဘုရုဇင်အနွယ်နဲ့ဟိုဘက်နဲ့အရိယာအနွယ်ကိုလျော့ကံအောင်လုပ်ပေးတဲ့နုလောမညာဘုရုဇင်တို့ရဲ့အနွယ်ဓလိတွေကိုဖြတ်တောက်ပြတဲ့ကိုယ်တော်ဘူညာကိုယ်တော်ဘူညာလည်းပြီးရောဟိုဘက်မှာသတ္တပတိမညာသတ္တပတိမညာနေတဲ့ခါဆက်ပြီးတော့အာထုတက္ကတာဂามိမညာဆက်ပြီးတော့အာထုအနာဂามိမညာဆက်ပြီးတော့အာထုနောက်ဆုံးအာယုန်တက်တဲ့အချိန်ရောက်တော့ကိလေသာအသောတွေကိုအကုန်လုံးဖြတ်တော်ပြတဲ့အရဟတမဉာဏ်ကြီးနဲ့တလောကသိသိတိုက်တဲ့အရာမန္တမကိုအကုန်လုံးထိုးထွင်းပြီးတော့သိမြင်တဲ့အသက်ပညုတာဉာဏ်တော်ကြီးကိုရရှိပြီးတော့ဘုရားဖြစ်သူရောက်တော်မူပါတယ်တဲ့။မြတ်စွာဘုရားဘယ်ချိန်မှာဘုရားဖြစ်လဲ။အာယုန်တက်တဲ့အချိန်ကဆုံလာပြီနေမနဲ့အာယုန်တက်တဲ့အချိန်မှာဘုရားဖြစ်သူရောက်တယ်တဲ့။ဘုရားဖြစ်တယ်ဆိုတာကိလေသာအာသောတွေကုန်ခန့်ပြီးတော့လောကီတမရှိတဲ့တည်တည်တည်တိုက်တဲ့တရားအလုံးကိုအကုန်လုံးသိတော်မူတဲ့သဗ္ဗညုတဉာဏ်တော်ကြီးကိုရတာကိုဘုရားဖြစ်တယ်လို့ခေါ်တယ်။ဟုတ်ရဲ့လား။အရဟတမဉာဏ်ကိုရတာကတော့သစ္စာလေးပါးကိုသိတယ်လို့ခေါ်တယ်ပေါ့နော်။မှန်ရဲ့လား။သောတပတိမဉာဏ်၊သကတာဂามိမဉာဏ်၊နာဂามိမဉာဏ်၊အရဟတမဉာဏ်လို့ခေါ်တယ်။မဉာဏ်လေးပါးကိုရတာကသစ္စာလေးပါးကိုသိလို့ရသဗ္ဗညုတဉာဏ်ကတော့ဘုရားဖြစ်ဖို့ရတဲ့သူပါရမီတွေမြောင်များစွာစီးပုခဲ့လို့အလုံးစုံအကုန်သိတဲ့သိတဲ့သိတိုင်းတဲ့ဉာဏ်ရတန်တရား၅ပါးတွေကိုဆရာမကူဘဲနဲ့တင်ယံပူဉာဏ်နဲ့ကိုယ်တိုင်ထိုးထွင်းပြီးတော့သိတော်မူတဲ့သဗ္ဗညုတဉာဏ်တော်ကြီးကိုရလို့ကဆုံလာပြီနေ့အာယုန်တက်တဲ့အချိန်မှာဘုရားဖြစ်သူရောက်တော်မူပါလေတဲ့အဲ့ဘုရားဖြစ်တယ်ဘုရားဖြစ်တယ်ဆိုတာအတ္တမဉာဏ်နဲ့သဗ္ဗညုတဉာဏ်ဉာဏ်နှစ်ပါးရတာကိုဘုရားဖြစ်တယ်လို့ခေါ်တယ်နော်တမန်ယန္နာဖြစ်တာကြတော့ဒီအရတ္တမဉ္ဇဉ်ဆိုတာယန္နာဖြစ်တဲ့ပုဂ္ဂိုလ်တွေလည်းပဲရတာပဲเนาะတပ္ပညုတဉ္ဇဉ်ကြတော့ဘုရားသဘာဝပဲရတာဟုတ်လားမြတ်စွာဘုရားကတဆင့်ဒီတစ္ဆာလေးပါးတရားဓမ္မစကြာတရားတွေဟောလိုက်လို့ယန္နာဖြစ်သွားတဲ့ပိဿဝဂီ၅ပါးတို့ကြတော့အရတ္တမဉ္ဇဉ်ပဲရတာတပ္ပညုတဉ္ဇဉ်မရအောင်အဲ့တော့တမန်ယန္နာပေါ့เนาะတပည့်ယန္နာဥစဉ်တို့မြတ်စွာဘုရားကြတော့အရဒမဉ္ဇဉ်အပြင် အလုံးစုံအကုန်သိတဲ့တပ်ပင်ညူတာညံတော်ကြီးပါရလို့ဘုရားဆိုတဲ့ဘုရားကြီးရသွားတာမှန်ရလားအဲ့တော့အဲ့ဒီလိုဘုရားဖြစ်သူလည်းရောက်ရောမြတ်စွာဘုရားကရှေးဦးစွာဝန္တာလွန်အာကြီးလို့တဲ့နှုတ်ကနေမြတ်ပြီးတော့ဥဒန်းကျူတော်မူတာအနေကဇာတိတန်တာရံတန်တာဝိတံအနိပိတံကဟကာရံကဝိတံတော်ဒုက္ခဇာတိပုဏ္ဏပုဏ္ဏကဟကာရကဒိဋ္ထောတိပုဏ္ဏကေဟန္နကာဟတိတပ္ပတိဖာတုကာဘက်ကကဟကုတံဝိသင်ခတံဝိသင်ခာရကတံစိတ်တံတဏနံခယမစ္စကာဆိုပြီးတော့ပထမဦးဆုံးဘုရားဖြစ်ပြီးပြီးချင်းကျူးရင်တော်မူတဲ့နှုတ်မြတ်စကားကိုမြတ်ဘုရားဤပထမဆုံးစကားတော်လို့ခေါ်တယ်နော်အနေကစားတင်တဲ့ပါဠိကာထာတွေပါပဲအားလုံးကြားဝူးကြမှာပါနော်တချို့လည်းပဲရကြမှာပါဟုတ်လားရကြလားရရင်ဆိုကြည့်ကြပါအောင်နော်အနေကဇာတိတန်တာရံတန္တာဝိတံအနိဗိတံကဟကာရံကဝိတံတောဒုက္ခဇာတိပုဏ္ဏပုဏ္ဏကဟကာရကဒိဋ္ဌောတိပုဏ္ဏကေဟန္နကာဟတိတပ္ပတိဖာတုကာဘက်ကကဟကုတံဝိသင်ခတံဝိသင်ခာရကတံစိတ်တံတဏနံခယမစ္စကာရကြလားကဲဒုတိယတစ်ခါတော့ထပ်ဆိုပြပါဦးနော်ဦးဇင်းလိုက်မဆိုတော့အခုအောင်ဆိုကြတော့နေကမြတ်စွာဘုရားရဲ့ပထမဦးဆုံးသောစကားတော်တွေနဲ့ဒါပူဇော်တယ်လို့ခေါ်တယ်နော်အတိပ္ပယ်ကတော့အနေကဇာတိတန်တာရံတန်တာဝိတံအနိဗိတံကဟကာရံကဝိတံသောဒုက္ခဇာတိပုဏ္ဏပုဏ္ဏကဟကာရံမိမိရဲ့ခန္ဓာကိုယ်အတဘောရီဟုသောခန္ဓာအိမ်ကြီးကိုတည်ဆောက်တဲ့ယောက်ျားလက်သမားယောက်ျားကိုကဝေတန်တော်ငါဖျားရှင်ကိုယ်တော်မြတ်ကြီးရှာမင်းရင်ရှာမင်းရင်နဲ့တဲ့အာနိဗိတံဒီခန္ဓာအိမ်ကြီးကိုတည်ဆောက်တဲ့လက်သမားကိုငါရှာမတွေ့လို့ရှာမတွေ့နိုင်တဲ့အတွက်ကြောင့်မို့အနေကဇာတိတန်တာရံဘဝပေါင်းဘဝတန်တရာပေါင်းမြောက်များစွာတန်တာဝိတံငါဟောဒီတန်တရာကြီးတဲ့မှာတပြောင်းပြောင်းတပြန်ပြန်နဲ့ကျင့်လေခဲ့ရပါတယ်တဲ့ဦးဇင်းတို့ရဲ့မြတ်စွာဘုရားဖျားဖြစ်ဖြစ်ချင်းကျူးရင်တဲ့ဥဒ္ဒံစကားကငါဖျားခြင်းကိုယ်တော်မြတ်ဟောဒီငါရဲ့ခန္ဓာကိုယ်အတ္တဘောဓိဟူသောအိမ်ကြီးကိုတည်ဆောက်တဲ့တဏှာယောက်ျားကြီးဟူသောလက်သမားကိုလိုက်ရှာတာမတွေ့ခဲ့ဘူးတဲ့အဲ့ဒီလိုမတွေ့ကြတော့ဘဝပေါင်းမြောက်များစွာဟောဒီတန်တရာထဲမှာငါခန္ဓာအိမ်ဤအကျဉ်းကြီးပန်းပန်းတိဆောက်ခြင်းဖြင့်ပြေလွာခြင်းလေလက်ပတ်ခဲ့ရပါတယ်တဲ့ဒုက္ခဇာတိပုဏ္ဏပုဏ္ဏပုဏ္ဏပုဏ္ဏထက်ကတလဲလဲဇာတိခန္ဓာအိမ်ဤအစ်တိဆောက်ရခြင်းသည်ဒုက္ခဆင်းရဲလာပါတယ်တဲ့ဦးဇင်းတို့မြတ်စွာဘုရားဖျားဖြစ်ဖြစ်ချင်းကျူးရင်တဲ့ဥဒဏ်နော်အော်ငါဒီခန္ဓာကိုယ်ခန္ဓာကိုယ်အတ္တဘောဓိဟူသောဒီခန္ဓာအိမ်ကြီးကိုတည်ဆောက်တဲ့တဏှာရီဟူသောတသမယောက်ျားကိုငါရှာဖွေးလာတာမတွေ့နိုင်လို့မူတဲ့ဘဝပေါင်းများစွာဟောဒီတန်တရာထဲမှာကျင်လည်ခဲ့ရအဲ့တော့ခန္ဓာအိမ်ဒီကိုတဘဝတစ်ခါတဘဝတစ်ခါလူဘဝရောက်တော့လူဘဝခန္ဓာအိမ်ကြီးတည်ဆောက်ရနတ်ဘဝရောက်တော့နတ်ခန္ဓာအိမ်ကြီးတည်ဆောက်ရသိစ္ဆာဘဝရောက်တော့သိစ္ဆာခန္ဓာအိမ်ကြီးတည်ဆောက်ရတိဆောက်ရတဲ့ ခန္ဓာအိမ်တွေကအလွန်ဆင်းရဲလာပါတယ်တဲ့ဒါကတလဲလဲတိဆောက်ရပါပြလို့လဲလို့ဆိုတော့တိဆောက်တဲ့ခန္ဓာအိမ်နှိုင်းအိမ်နှိုင်းကစရာလို့ခေါ်တဲ့ဥချင်းပြသာလို့ခေါ်ပြာတိလို့ခေါ်တဲ့နာချင်းမတနာလို့ခေါ်တဲ့သေးချင်းတရားတွေနဲ့ရောပြန်ပြီးတော့နေလို့ပါပဲတဲ့ဟုတ်ရဲ့လားဥစဉ်တို့ယောဂီတော်စဉ်တို့တဏှာရောက်ကြလက်သမားကြီးကိုရှာမတူကြလို့ဒီကနေ့ခန္ဓာအိမ်ကြီးတိဆောက်မထားကြ င်မှာရှိကြသေးလားမရှိတော့ဘူးနော်တဖြည်းဖြည်းနဲ့ဦးလာယူမလားတဖြည်းဖြည်းနဲ့နားလာပြီတဖြည်းဖြည်းနဲ့တည်ကြတော့မှာနော်တည်ကြတော့မှာလဲဆိုရင်ဇာငိုကြွေးဇာပူဆွေးဇာတောကပရိဒီဝဒုက္ခလို့ခေါ်တဲ့ဒီဆင်းရဲတွေရလည်းပဲရောပြန်းတယ်ဇရာတွေဗျာတိမရဏတွေနဲ့လည်းပဲရောပြန်းနေလို့ခန္ဓာအင်းဒီ၆တိုင်း၆တိုင်းအလွန်မနှံမှာပင်ပန်းကြရပါလေတဲ့မြတ်စွာဘုရားအမြင်မှန်ရပါရဲ့နော်ဘုရားဖြစ်တဲ့မနှံမှာဥဒန်းကျူးကာကရံကဝေတံတော်ဒုက္ခဇာတိပုဏ္ဏပုဏ္ဏကာကရကဒိဋ္ထောတိပုဏ္ဏကေဟဏကာဟတိကာကရကအိုးငါရဲ့ခန္ဓာအင်းကိုတီဆောက်နေတဲ့တဏှာယောက်ျားတင့်လက်သမားမယားငါသည်တွင်တဲ့ကိုဒိဋ္ထောအတိငါတွေ့ပြီတဲ့ငါရဲ့ခန္ဓာအင်းကိုကျင်းကျင်းဖန်ဖန်ဘဝတန်တရာထဲမှာဆောက်လာခဲ့တဲ့တဏှာရီဟုသောတင့်လက်သမားကိုငါအခုတွေ့ပြီတဲ့အဲ့ဒီမနက်မှာမြတ်စွာဘုရားတဏှာယောက်ျားလက်သမားကိုတွေ့တာနော်ဟိုးအရင်ဒီတော့မတွေ့ခဲ့ဘူးခန္ဓာအင်းနေတာဖြစ်ကြတာဘသူဆောက်ပြလိုက်လို့ဆောက်ပြမှန်းသူမသိဘူးเนาะလူဘဝလူခန္ဓာအင်းနေဆောက်ခဲ့တယ်နတ်ဘဝနတ်ခန္ဓာအင်းနေဆောက်ပြမဘဝပြမခန္ဓာအင်းနေဆောက်ခဲ့ငရဲ့ဒိဋ္ဌံပိတာသူတကယ်လို့ခေါ်တဲ့ဒီအပေခန္ဓာအင်းနေလည်းပဲဇင်းတို့ဖះလောင်းဆောက်ခဲ့ပူတာပဲเนาะဒါပေမဲ့ဒီအင်းနေကိုချင်းချင်းပန်းပန်းဆောက်တာဘသူရဲ့ဘဝရဲ့သူမသိခဲ့ဘူးဖះဖြစ်တဲ့မနက်မှသိတာဟုတ်လားဘာဖြစ်လို့သိတာလဲလို့မေးတော့တတိကပြီးတော့ရှုမှန်းလို့ဟုတ်တယ်မလားသူရဲ့ခန္ဓာကိုယ်နဲ့စိတ်မှာဒေါသောက်ဒလဇက်တတိမလို့အောင်တတိကပ်ပြီးတော့ပေါ်ရပေါ်ရတွေကိုရှုမှတ်ခဲ့တယ်မလားရှုရင်းမှန်ရင်လည်းဒီတဏှာရီဟုသောလက်သမားကြီးဘွားကနေသွားပြီးတော့တွေ့တာနော်တဏှာရောကြလက်သမားကိုကောက်ကောက်ကုန်ကုန်ရှင်းရှင်းလင်းလင်းတွေ့ပြီးလို့မို့ဖះဖြစ်သူရောက်သွားတယ်အဲ့တော့ကာကရကဒိသောတိတဏှာရောကြလက်သမားအဲ့င့်ကိုငါမြင်ပြီတဲ့ငါဖះရှင်းရှင်းလင်းလင်းမြင်သွားပြီငါခန္ဓာအိမ်တွေကိုချင်းချင်းပန်းပန်းတန်တရာထဲမှာတိဆောက်ကြတာမင်းကိုဆိုပြီးတော့မြတ်စွာဘုရားကတဏှာယောက်ျားလက်သမားကိုကျင်းဝါတယ်ကျင်းမောင်းကာရကရကဒိဋ္ဌောတိပုဏ္ဏကေဟဏကာတိမင်းနောက်တစ်ချိန်နောက်တစ်ပတ်ငါရဲ့ခန္ဓာကိုတန်ត្រာထဲမှာဘယ်တော့ခါမှပြန်ပြီးတော့မဆောက်တော့နဲ့တဲ့အမိတ်ပေးတာကျင်းမောင်းတာနော်ဟုတ်ရဲ့လားတဏှာယောက်ျားလက်သမားကသူ့ကိုမသိခင်မမြင်ခင်တော့ဆောက်ခဲ့တာပေါ့အခုသူ့ကိုမြတ်စွာဘုရားကတွေ့သွားပြီဆိုတော့သူကမြတ်မြတ်စွာဘုရားပြောသမျှအသာလေးကောင်းလင်းကုန်ပြီခန်းနေရှာတာဘာမှပြန်မပြောရတော့ဘူးနော်ဘုရားကိုတဏှာရောက်ကြလက်သမားပြန်ပြောရလားမပြောရတော့ဘုရားကမင်းကငါတွေ့ပြီမင်းနောက်တစ်ချိန်ထပ်ပြီးတော့ငါခန္ဓာကိုအိမ်ဖြစ်မယ်ဆောက်တော့နဲ့ဒီလိုရရဝအမိန်ပေးလိုက်ပုဏ္ဏကေဟဏကာတိဘာဖြစ်လို့လဲလို့ဆိုတော့တပ္ပတိဖာတုကာဘက်ကမင်းဆောက်နေတယ်ငါခန္ဓာအိမ်ရဲ့အချင်းရနယ်တွေကိုငါအကုန်လုံးဖြိုချပြလိုက်ပြီဖြည့်စီပြလိုက်အိမ်တိမ်ဆောက်မယ်ဆိုလို့ချင်းအချင်းတွေရနယ်တွေဒိုင်းတွေမြားတွေအကုန်လုံးပါတာမလားအဲ့တော့အဲ့ဒါတွေကိုမြတ်စွာဘုရားကအကုန်လုံးဖြိုချလိုက်ပြီဆိုတော့ဒီအညီကပြန်ဆောက်ဖို့မလွယ်တော့ကြားစရာမရှိအောင်ဖြိုချပြလိုက်မြတ်စွာဘုရားနော်တပ္ပတိဖာတုကာဘက်ကအချင်းရနယ်ဆိုတော့ခန္ဓာအိမ်ရဲ့အချင်းရနယ်ဆိုတော့ကိလေသာတွေပါပဲတဏှာရဲ့အပေါင်းပါတဏှာဆိုတာကိလေသာနဲ့ပြောရင်လောဘကိလေသာเนาะဒီလောဘကိလေသာကဥစည်းနေတာဆိုတော့သူ့မှာအချမ်းရံကိလေသာတွေရှိတယ်ဒေါသတို့မောဟတို့မာနတို့ဒိဋ္ဌိဝိသိကိစ္စထိနာဥဒိစ္စအာဟိရိကအနုတ္တပလို့ခေါ်တယ်တခြားကိလေသာ၉ပါးဟိုဒါအချင်းရနေတယ်လို့ခေါ်တယ်เนาะအဲ့တော့မင်းတဏှာတယောက်တည်းနဲ့တဏှာတစ်ခုတည်းနဲ့ဘဝခန္ဓာရယ်ဆိုဆောက်လို့မရပါဘူးတဲ့ဒေါသတို့မောဟတို့မာနတို့ဒိဋ္ဌိဝိသိကိစ္စစတဲ့ဒီကိလေသာအချင်းရယ်နေလဲရှိဦးမှာဆောက်လို့ရတာကိုဟုတ်တယ်မလားခုအင်းနေဆောက်ပြီဆိုလို့ရှိရင်အဲဘယ်လိုပြောမလဲ ုတ်တွေနဲ့ရဲအိမ်ဆောက်လို့ရသိကြလားဘကံဖရာတွေအုတ်တွေနဲ့ရဲဆောက်ထားတာနော်ဟုတ်လားအုတ်တွေနဲ့ရဲတော့ဘယ်ရမလဲဒီအုတ်တွေကိုတစ်ခုနဲ့တစ်ခုစေးတွဲအောင်ဖီလန်မြေတို့ထုံးလို့မထည့်အောင်လားဒီနေ့ခေတ်အာစီတွေကြတော့တန်ပင်တွေထည့်ရတယ်နော်ဟုတ်တယ်မလားတန်ပင်တွေထည့်ရတယ်ကြောက်တွေထည့်ရတယ်နောက်ကြဒိုင်းတွေညတွေကြတော့အဲတချို့လည်းတန်တွေထည့်တချို့လည်းတစ်တွေထည့်ဟုတ်တယ်မလားဒီအမိုးတွေရဲ့တုတ်တွေကထည့်ရတယ်အဲ့တော့အခြေခံဖြစ်တဲ့အုတ်တကူတွေနဲ့တော့အိမ်နဲ့လုံးဝမပြီးပါဘူးအဲ့တော့ခန္ဓာအိမ်ကိုစောက်ချင်တဲ့တဏှာကလည်းသူတယောက်ထည့်ရတော့စောက်လို့မရအောင်နော်သူ့ရဲ့အချမ်းရံဖြစ်တဲ့အချင်းရနယ်ဖြစ်တဲ့ဒေါသတို့မောဟတို့မာနတို့ဒိဋ္ဌိတို့ဝိသိကိစ္စဌိနာဥဒ္ဒေစာအာရိကနှစ်ရပါလို့ခေါ်တဲ့တခြားကိလေသာတွေဟာသူနဲ့အတူတဘူးတွေတပါလေပါမခန္ဓာအိမ်ကြီးကိုပြီးပြီးပြင်းပြင်းစောက်လို့ရဟုတ်ရဲ့လားအဲ့တော့မြတ်စွာဘုရားအကျင့်ဝါတဲ့အေးတဲ့တဏှာရောကြလက်သမားနောက်တကြိမ်ငါရဲ့ခန္ဓာအိမ်ကိုမင်းဆောက်ဖို့မစင်စားနဲ့မဆောက်တော့နဲ့မင်းရဲ့အပေါင်းပေါ်ဖြစ်တဲ့ဒေါသမောဟမာနဒိဋ္ဌိစတဲ့ကိလေသာအချင်းရနယ်တွေကိုလည်းငါအရဒမဉ္ဇဉ်နဲ့ဖျက်ဆီးပြလိုက်ပြီတဲ့မှန်ရလားသောတပတိမဉ္ဇဉ်နဲ့လည်းဒိဋ္ဌိနဲ့ဥသိကိစ္စအချင်းရနယ်တွေနည်းနည်းဖျက်ဆီးခဲ့နော်တက္ကတကမီမဉ္ဇဉ်ရတော့ကျန်တဲ့အချင်းရနယ်တွေကိုအားနည်းအောင်လုပ်ထားခဲ့အနာဂမီမဉ္ဇဉ်ရတော့ကာမရာဂကိလေသာတွေဟူသောအချင်းရနဲ့ဒေါသတွေဟူသောအချင်းရနဲ့တွေကိုမြတ်စွာဘုရားဖြိုချခဲ့အရတမဉဏ်ကြီးရပြီဆိုတော့မာနတို့မောဟတို့ဥဒိစ္စတို့ဒီအချင်းရနဲ့တွေအကုန်လုံးဖြတ်ပြဖြိုချပြလိုက်နော်မြေပြဖြိုချလိုက်တော့တဏှာအာမရှိတော့ဘူးတပ်ပါတိဖာတုကဘက်ကမင်းရဲ့အချင်းရနဲ့အချမ်းရံပစ္စည်းမှန်တယ်ဗျာငါအကုန်လုံးဖြတ်စီပြလိုက်ပြီတဲ့တဗ္ဗတိဖာတုကဘက်ကကဟကူတံဝိသင်္ကတံမင်းရဲ့အိမ်ရဲ့အထုဖြစ်တဲ့ခေါင်းမိုးကြီးတွေအခေါင်းအုပ်ကြီးတွေကိုလည်းငါအကုန်လုံးဖြိုချလိုက်ပြီတဲ့ကဲဘာကြံသေးဘာမှမကြံတော့ဘူးเนาะအိမ်ခေါင်းမိုးပေါ်တက်ပြီးမြတ်စွာဘုရားဖြိုချပြလိုက်အိမ်ခေါင်းမိုးဆိုတာအိမ်ခေါင်းအထုဆိုတာအဝိဇ္ဇာပါပဲတဲ့ဒီခန္ဓာအိမ်ကြီးကိုအပေါ်ကနေအုပ်ဆိုးထားတာအုပ်မိုးထားတာပါလေအဝိဇ္ဇာအဝိဇ္ဇာဆိုတာကိလေသာလို့ပြောရင်မောဟမောဟကိလေသာလို့ခေါ်တယ်နော်ကိလေသာ7ပါးထဲမှာတော့အဝိဇ္ဇာလို့မပါဘူးမောဟကိလေသာတည်တာအဝိဇ္ဇာပဲအဝိဇ္ဇာနဲ့မောဟတည်နာမည်သာကွဲတာအတိတ်ပဲအတူတူပဲမှန်ရလားမောဟတည်ဘူးတော့အိမ်ခေါင်းမိုးကြီးလည်းငါဖြိုချပြလိုက်ပြီကွာတဲ့အဲ့တော့မင်းဘာတတ်နိုင်သေးလဲငါခန္ဓာအိမ်ကြီးမင်းပြန်ဆောက်ဖို့မစင်းစားတော့နဲ့ညစာပြာကျုံဝါနေတာဥဒန်းနေကျူးရင်ဒတိလမောင်နဲ့တန်းပြီးတော့ဥဒန်းနေကျူးရင်ဝိသင်္ခါရကတံစိတ်တံတဏှာနံခယမစ္ဆကငါရဲ့စိတ်ကဝိသင်္ခါရလို့ခေါ်တဲ့မြုပ်ပြင်မှုသင်္ခါရတွေကင်းတဲ့နိဗ္ဗာန်ကိုအာရုံပြုသွားခြင်းရောက်သွားပြီတဲ့နိဗ္ဗာန်သည်မြုပ်ပြင်မှုကင်းတဲ့နေရာတဲ့နိဗ္ဗာန်ဆိုတာဘာလဲလဲမြုပ်ပြင်မှုကင်းတဲ့နေရာကိုဘာလို့ခေါ်လဲနိဗ္ဗာန်ဒါနိဗ္ဗာန်ရဲ့အဓိပ္ပာယ်ဒါပဲနော်နိဗ္ဗာန်ဆိုတာပြုလို့လည်းမရဘူးပြင်လို့လည်းမရသူ့လိုလိုရှိနေတဲ့အငြိမ့်တက်ကိုနိဗ္ဗာန်လို့ခေါ်တယ်ဟုတ်လားဦးဇင်းတို့ယောဂီတို့ခုရထားတဲ့ရုပ်တွေကနေတိုင်းအချိန်တိုင်းပြုပြင်ပေးနေရတာမလားစိတ်ကရောတရားအလုံးအထုတ်နေကြတယ်ဆိုတာစိတ်တွေကိုပြုပြင်ပေးနေတာမလားမကောင်းတဲ့စိတ်တွေကိုယ့်ရဲ့တဏ္ဍာန်ထဲမှာဝင်မလာအောင်တတိလေးနဲ့စောင့်ကြည့်ပြီးမှတ်ပြည့်ဖြတ်ချဖြတ်ချပြရတာနော်ဟုတ်တယ်မလားဝိညာဉ်တည်းများစိတ်တွေကောင်းတဲ့စိတ်ပဲဖြစ်ဖြစ်မကောင်းတဲ့စိတ်တဲ့စိတ်ပဲဖြစ်ဖြစ်ပေါ်လာတဲ့များအကုန်လုံးတတိကရှုမှတ်လိုက်ဝိပဿနာကုသိုလ်တွေဖြစ်ကုန်တာ ਊ နော်အကုသိုလ်ကနေကုသိုလ်ဖြစ်ဒါပြောင်းတော့အောင်ပြုပြင်ပေးနေရတယ်ဖျားချက်ကုရဲဆိုတော့လည်းတမထနီးနေတာကုသိုလ်ရအောင်ပြုပြင်ပေးတာနော်ဒါနကုသိုလ်လုပ်တယ်ဒါလည်းပဲဒါနနီးအားဖြင့်ကိုယ့်ရဲ့စိတ်တွေကိုမကောင်းတဲ့မစ္စရိယစိတ်ကနေပြီးတော့သဒ္ဓါစိတ်အဖြစ်ပြောင်းပေးရတယ်ပြုပြင်ပေးနေရတယ်ဒါမှမဟုတ်ဒီစိတ်တွေဒီရုပ်တွေကနိဗ္ဗာန်လို့ခေါ်လို့မရဒီရုပ်တွေဒီစိတ်တွေကနေပြီးတော့လုံးဝချုံချင်းသွားတဲ့နေရာကိုယ့်ရဲ့ဉာဏ်နဲ့ရောက်သွားပြီဆိုရင်တော့ဒါနိဗ္ဗာန်ရောက်တယ်နိဗ္ဗာန်ရတယ်နိဗ္ဗာန်ကိုမျက်မှောက်ပြုတယ်လို့ခေါ်တယ်နော်ရှုနေတာမှတ်နေတာတော့တောက်လျှောက်တလဲလဲဖြစ်ပြနေတဲ့ဒီရုပ်တွေနဲ့ရှုရတာပါပဲရုပ်တွေနဲ့ ဖြစ်မှုပြတ်မှုတွေရှိတဲ့ယုတ်တိဏ္ဏတွေကိုရှင်းရှင်းယူရင်းနဲ့တဖြည်းဖြည်းနဲ့နောက်ဆုံးကျတော့ဥပဒနာဉာဏ်တွေရင့်လာပြီဥပဒနာဉာဏ်တွေပြည့်သွားတဲ့တနေ့ကျတော့ဖြစ်မှုပြတ်မှုတွေချုပ်ဆုံးသွားတဲ့ယုတ်တိလည်းပဲချုပ်ဉာဏ်တွေလည်းချုပ်ဖြစ်မှုပြတ်မှုတွေလည်းချုပ်တဲ့ပကတိငြိမ်းအေးတဲ့သဘောလေးကိုဉာဏ်လေးနဲ့ပြုတ်ကနေရောက်သွားတယ်အဲ့ဒီလိုရောက်သွားတဲ့သဘောကိုနိဗ္ဗာန်ကိုအာယုံပြုတယ်မျက်မှောက်ပြုတယ်မြင်တယ်လို့ခေါ်တယ်ဟုတ်လားအဲ့ဒီအစဉ်ဒီရအောင်ကြိုးစားရမှာတရားလို့အထုတ်တယ်ဆိုတာနော်မြတ်စွာဘုရားအခုပြောတဲ့အဲသဘောကငါရဲ့စိတ်ဒီပြုပြင်မှုကင်းတဲ့နိဗ္ဗာန်ကိုရောက်သွားပြီလို့ပြောတာမြတ်စွာဘုရားဘာဖြစ်လို့နိဗ္ဗာန်ရောက်တာလဲလို့မေးရင်တရားထိုင်လို့တရားထုတ်လို့ဟုတ်တယ်မလားဟောဒီညောင်မြောင်မှာညနေ၄နာရီလောက်တည်းကစတာရင်တညာလုံးထိုင်ရတာမလားဘုရားမဖြစ်သည်မြဟောဒီပလင်ကနေမထားတော့ဘူးဆိုပြီးတော့ပေါ်ပါပေါ်တောက်ချက်တလက်ဆက်ရှုမှတ်လိုက်တာရှုတော့တော့ဖြစ်မှုပြတ်မှုတွေနဲ့ထင်ရှားနေတဲ့နှိမ့်ဆက်နေတဲ့ဒီယုတ်ဉာဏ်တွေရှုရတာရှုရင်းနဲ့ကိုရှုတဲ့ယုတ်ဉာဏ်တွေဆုံးသွားတဲ့အချိန်ညတော့ယုတ်ဉာဏ်တွေကုန်ဆုံးတဲ့ကိလေသာတွေကုန်ဆုံးတဲ့ပကတိငြိမ်းနေတဲ့နိဗ္ဗာန်ကိုရပါတာရောက်ပါတာနော်နိဗ္ဗာန်ဆိုတာသိပြီးမှရောက်ရမယ့်နေရာမဟုတ်ဘူးနားလည်လားအခုမြတ်စွာဘုရားပြိနိဗ္ဗာန်ဆံပြီးပြီလားအခုမှဘုရားဖြစ်တာเนาะဒါပေမဲ့သူကသူဘယ်လိုကြုံရလဲငါရဲ့စိတ်ဒီပြုပြင်မှုကင်းတဲ့နိဗ္ဗာန်ကိုရောက်သွားပြီတဲ့ဟုတ်တယ်မလားအဲ့ဒါနိဗ္ဗာန်ရတယ်လို့ခေါ်တာပေါ့เนาะနိဗ္ဗာန်ဆိုတော့တည်ပြီးမှရောက်မယ့်နေရာမဟုတ်ဘူးတရားအလို့ကြိုးစားပန်းစားအထုတ်လို့မိမိရဲ့တတိအားတွေပြည့်တဲ့ဒီနေ့တမာရီအားတွေပြည့်တဲ့ဒီနေ့ဥပဒနာညာအားတွေပြည့်တဲ့ဒီနေ့ရောက်ရမယ့်နေရာပဲလို့ရောက်နိုင်တဲ့သဘောတရားပဲလို့ဒီလိုနားလည်ထားရမယ်နော်အဲဒါမြတ်စွာဘုရားဝိသင်္ခာရကတံစိတ်တံပြုပြင်မှုကင်းတဲ့နိဗ္ဗာန်ကိုငါအာယုံပြုသောအဖြစ်ငါရဲ့စိတ်ကလေးရောက်သွားပါပြီတဲ့ရောက်တယ်ဆိုတာလူကြီးအဲနိဗ္ဗာန်နဲ့ကိုပြည့်ဝင်သွားတဲ့ပုံစံရောက်တာမဟုတ်အာယုံပြုသောအဖြစ်ပဲရောက်တာကိုယ့်ရဲ့စိတ်လေးကငြိမ့်တဲ့သဘောလေးကိုလှမ်းပြီးတော့အာယုံပြုလိုက်ပြီဩငြိမ့်တဲ့သဘောဘာစုဘာမှမရှိတော့ဘူးရုပ်တွေလည်းမရှိတော့နာမ်တွေလည်းမရှိဖြစ်မှုလည်းမရှိပြတ်မှုလည်းမရှိပူလောင်မှုလည်းမရှိပကတိအေးငြိမ့်တဲ့သဘောလေးပါလားလို့ကိုယ့်ရဲ့ဉာဏ်ကသိသွားရင်အဲ့ဒါနိဗ္ဗာန်ကိုအာရုံပြုတယ်လို့ခေါ်တယ်။ဝိသင်္ခါရကတံစိတ်တံတဏ္ဏံခယမိစကားငါ့ရဲ့ဉာဏ်ကတဏ္ဏံခယတဏ္ဏအလုံးကုံဆုံးတဲ့အရတ္တမက်ဉာဏ်အရတ္တဘူဉာဏ်တို့ဆက်ရောက်သွားပါပြီတဲ့။သူ့ရဲ့စိတ်ကနိဗ္ဗာန်ကိုအာရုံပြုသွားပြီဉာဏ်ကတဏ္ဏဒီကုံဆုံးတဲ့အရတမဉဏ်အရတဘူဉဏ်ကိုရောက်သွားပါပြီတဲ့။ဒါမြတ်စွာဘုရားဖျားဖြစ်သွားပြီလို့သူကိုယ်သူဒီလိုဝန်ခံတာနော်။နိဗ္ဗာန်ရောက်တယ်ဖျားဖြစ်တယ်လို့ဘုသူ့ကိုပြောနေတာလဲ။တဏ္ဏယောက်ျားလက်သမားကိုပြောနေတာ။မြတ်စွာဘုရားတပါးတဲ့စကားပြောနေတာသိနေဦးမယ်နော်။ဘုသူ့စကားပြောနေတာ။တဏ္ဏယောက်ျားလက်သမားကိုအခဲမကြည့်ဘူး။တသံတရာလုံးသူ့ရဲ့ခန္ဓာအိမ်ဒီအကျဉ်းကြီးဖမ်းမှန်တိဆောက်ကလေးမြတ်စွာဘုရားမကျေနပ်ဘူးနော်မကျေနပ်လို့အခဲမကြည့်လို့သူလည်းပဲဒီတဏှာယောက်ျားလက်သမားလက်ကလွတ်ရောအပြင်ဘက်လည်းရောက်ရောတဏှာယောက်ျားလက်သမားကိုရစရာမရှိအောင်ပြောထားကြတယ်နော်ပထမဦးဆုံးသောဇကားဆိုတာအဲ့ဒါပဲဟုတ်ရဲ့လားမြတ်ဘုရားဤပထမဆုံးဇကားတော်ဆိုတာအဲ့ဒါပဲနော်ဘယ်လိုပြောလဲတဏှာယောက်ျားလက်သမားမင်းငူငါရှာမတွေ့နိုင်ခဲ့လို့ငါရဲ့ခန္ဓာအိမ်ဒီဟောဒီတန်တရာကြီးတဲ့မှာအချင်းချင်းဖန်မှန်အဲတိဆောက်ခဲ့မိသွားပြီတဲ့ချင်းချင်းဖန်မှန်ခန္ဓာအိမ်ဒီတိဆောက်ရတာလည်းပဲအလွန်မနှံပင်မလိုက်တာအခုတော့ငါဖျားဖြစ်သွားလို့ရတ္တမဉဏ်သက်မဉ္ဇဉ်ဉဏ်ကြီးရလို့သင်တဏှာယောက်ျားလက်သမားကိုငါကွက်ကွက်ကွင်းကွင်းရှင်းရှင်းလင်းလင်းငါရဲ့ကိုယ်ပိုင်ဉဏ်နဲ့မြင်ပြီမြင်နောက်တခါငါရဲ့ခန္ဓာအိမ်ဒီထပ်ပြီးတော့တိဆောက်ဖို့မကြိုးစားနဲ့ဘာဖြစ်လို့လဲဆိုတော့မင်းရဲ့အပေါင်းဖော်ဖြစ်တဲ့ကိလေသာအချင်းရင်တွေကိုလည်းငါဖြိုချလိုက်ပြီဖြည့်စီပြလိုက်ပြီအဲခန္ဓာအိမ်ရဲ့ခေါင်းမိုးနဲ့တူတဲ့အဝိဇ္ဇာတိဟူသောအခေါင်းအထွတ်ကြီးကိုလည်းငါဖြိုချပြလိုက်ပြီဖြည့်စီပြလိုက်ပြီငါရဲ့စိတ်တွေကလည်းပဲပြည့်ပြည့်မှုကင်းတဲ့နိဗ္ဗာန်ကိုအာရုံပြုသောအဖြစ်ရောက်သွားပြီငါရဲ့ဉာဏ်တွေကလည်းပဲအရတ္တဖူဉာဏ်ကိုဆက်ရောက်သွားပြီအဲ့တော့ငါဘုရားဖြစ်သွားပြီလို့ဒါဝန်ခံတာပဲနော်ဘုရားဖြစ်တယ်လို့ဒီပါဠိလေးတွေဒီစကားတော်လေးတွေကိုကြည့်ရင်ဒါဖျားဖြစ်သွားပြီဆိုတာသိရတယ်เนาะအဲ့ဒီလိုစကားပထမဥဆုံးသောစကားတော်တွေမမြတ်ကြဘူးဆိုရင်တော့ဖျားဖြစ်မှန်းလည်းသိမှာမို့မဖြစ်မှန်းလည်းသိမှာမဟုတ်ဘူးเนาะဟုတ်တယ်မလားဒါကြောင့်မို့ဒီကနေ့ခေတ်ဖ ဖရာစင်းတို့တော်လေးတွေမိမိတို့ရဲ့အိမ်တွေမှာကျောင်းတွေမှာပူဇော်ကြပြီပင့်ဆောင်ပြီးတော့ပူဇော်ကြပြီဆိုရင်အနေကစားမတင်ညာဘူးလားအနေကစားမတင်ငင်တော့ဖရာမဖြစ်သေးဘူးလို့သူတို့စိတ်ထဲမှာသတ်မှတ်ထားဟုတ်တယ်မလားအနေကစားလည်းတင်လိုက်ရောဒါဖရာဖြစ်သွားပြီလို့ဘောဓဘာသာဝင်သူတော်စင်းတွေရဲ့စိတ်ထဲမှာယုံကြည်သွားတယ်ဟုတ်တယ်မလားအခုလည်းပဲပစုံလာပြီနေ့မနက်မိုးတော့အာယုံတက်တဲ့အချိန်မှာဒီဂါထာလေးတွေညွှန်လိုက်မှာဒါဖရာဆိုတာသိလားဂါထာမြင့်ရင်ဖရာမှန်ပဲသိမလဲနော်ဒီစကားလေးတွေဒါ तू မကျူးယွန်းခဲ့ရင်မသိဘူးဟုတ်တယ်မလားဒါကြောင့်မို့ဒီကနေ့ဗုဒ္ဓဘာသာဝင်သူတော်စင်တွေကအနေကစားတင်းတယ်ဆိုတာဒီရွက်ချက်ပဲဖရာအဖြစ်နဲ့ဖရာဖြစ်ပြီးမှကိုးကွယ်ခြင်းလို့မို့ဆရာတော်တန်ခါတော်တွေကိုအိမ်မှာပင့်ဆောင်ပြီးတော့အနေကဇာတိတန်တာရန်တန်တာဝိတ္တံအနေဘီတံကာကရံကဝေတံတောဒုက္ခဇာတိပုဏ္ဏပုဏ္ဏကာကရကဒိဋ္ထောတိပုဏ္ဏခေဟဏကာယတိသဗ္ဗတိဖာတုကဘကကဟကုတံဝိသင်ကတံဝိသင်ခါရကတံစိတ်တံတဏနံခယမေစကားဆိုပြီးတော့၃ချိန်၃ကာရွတ်ဆိုပါလေပြီးတော့ကမှာဒီကာထာလေးတွေပြီးတော့ကမှာဆက်ပြီးတော့ရွတ်ဆိုတဲ့အဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏံစသည်အပြင်ပေါ့လေပရိစ္ဆသမုပ္ပတ်အနုလုံပတိလုံနဲ့ရွတ်ဆိုတဲ့တရားဝိပါတိဘဝဏိဓမ္မစသည်တွေရွတ်ဆိုတဲ့အကုန်လုံးပြီးပြီဆိုမှဒီစိနုတော်ကအသက်ဝင်သွားပြီဖျားဖြစ်သွားပြီဆိုပြီးတော့ဆက်လက်ပြီးတော့ကိုယ်ကိုယ်တမှုပြုကြတာမလားအနေကစားတင်တဲ့အတိတ်ပဲဒါပဲနော်ဟုတ်လားအကျိုးလည်းပဲဖျားစိနုတော်ထုပြီးပြီပဲနေကစားမတင်လဲကိုယ်ကွယ်ကောင်းပါလေကိုယ်ကွယ်လို့ရတာပဲကျော်လည်းပြောတယ်နော်အကျော်ကနေကစားမတင်ခင်မကိုယ်ကွယ်ကောင်းဘူးနေကစားတင်ပြီးမှကိုယ်ကွယ်ကောင်းတယ်အကျော်လည်းဒီလိုပြောကြအဲ့တော့နေကစားတင်ပြီးမှကိုယ်ကွယ်တာတော့ပို့ပြီးတော့ကောင်းတာပေါ့ဟုတ်တယ်မလားဘာဖြစ်လို့လဲဆိုတော့ဖရာအဖြစ်အတိမတ်ပြုသွားတယ်သူကိုယ်တိုင်ဝန်ခံသွားတာဟုတ်တယ်မလားငါဖရာဖြစ်ပြီဆိုတာဘယ်သူမှသူ့လာမပြောသူကိုယ်တိုင်ဝန်ခံသွားတာနော်ဒီကတာတွေကအဲ့တော့ငါဖျားဖြစ်ပြီးဆိုတော့ငါ့ကိုကိုးကွယ်လို့ရပြီပူဇော်လို့ရပြီစီကတ်လို့ရပြီပြုစုလုပ်ကြည့်လို့ရပြီလို့ဒီလိုမမိတ်တော့လည်းပဲမိတ်တယ်လို့ဖြစ်သွားတယ်နော်အဲ့မို့ဒီကနေ့နေကစားတင်တဲ့အစီရင်အခမ်းအနားတွေကဒီပုံစံတွေဖြစ်သွားတာအဲ့ဒါပဲနေကစားတင်တမန်ကမြတ်စွာဘုရားရဲ့မြတ်ဖျားရဲ့ပထမဦးဆုံးသောစကားတော်တွေကိုကိုးကားပြီးတော့လုပ်ကြတာနော်အဲ့တော့မြတ်စွာဘုရားရဲ့ခန္ဓာအိမ်ကြီးချိန်ချိန်ဖန်ဖန်တိဆောက်ခဲ့တာဘယ်သူလဲတဏှာတဲ့တဏှာလသမာနော်ဦးဇင်းတို့ယောဂီတွေရခန္ဓာအိမ်ကိုတိဆောက်တာလည်းပဲတဏှာပဲဟုတ်တယ်မလားအတူတူပဲမြတ်စွာဘုရားခန္ဓာကိုယ်လည်း32ခုသာသနဲ့တိဆောက်တာလားဦးဇင်းတို့ယောဂီတို့ရခန္ဓာကိုယ်လည်း32ခုသာသနဲ့တိဆောက်တာဖွဲ့စည်းတာဆိုသူ့ရဲ့အဓိကတိဆောက်သူဘိသူကကအင်ဂျင်နီယာကလသမာကတဏှာပဲဟုတ်လားသက်စွာဗျာဒီတဏှာယောက်ျားလက်သမားကြီးကိုမြင်အောင်တွေ့အောင်ကဘာလေးအတင်ချီအတင်ချာနဲ့ရှာခဲ့ရတာနော်လောလောကူရှာခဲ့ရတာလားမဟုတ်ဘူးလေးတင်ချင်းနဲ့ကဘာတသိန်းကြာကြီးရှာခဲ့ရတာနော်လေးတင်ချင်းနဲ့ကဘာတသိန်းရှာခဲ့လို့တဏှာယောက်ျားလက်သမားဒုက္ခနာအိမ်ကိုတိဆောက်နေတာပဲလို့မြတ်စွာဗျာသူ့ရဲ့သားတော်တွေတမီးတော်တွေကိုကွက်ကွက်ကွင်းကွင်းရှင်းရှင်းလင်းလင်းဟောထားခဲ့တယ်ဟုတ်တယ်မလားတဏှာယောက်ျားလက်သမားကိုမြင်ရင်မင်းတို့ဒီလိုဒီလိုတွေကျင်းဒီမဂ္ဂင်ချက်ပါကျင်တရားတွေပွားတတိပဒံတရား၄ပါးကိုရှုပွားကြဆိုပြီးတော့မမှားခဲ့ဘူးလားဒီတတိပဒံတရား၄ပါးကိုသာမိမိတို့ပြည့်စုံအောင်ပွားမယ်ဆိုရင်တဏှာယောက်ျားလက်သမားကိုမိမိတို့မြင်မလာဘူးလားမြင်လာရင်တဏှာကအင်းကောင်းအာကောင်းနဲ့အချမ်းရည်နဲ့မိမိရဲ့ခန္ဓာအင်းကိုမဆောက်နိုင်တော့ဘူးဟုတ်တယ်မလားယောဂီတော်စင်ဒီတောက်ချောက်တလက်ဆက်တတိမလွတ်အောင်ရှုမှတ်နေပြီဆိုရင်ကိုယ်စိတ်ထဲမှာလောဘဖြစ်ရင်လည်းမသိဘူးလားသိလောဘလေးဖြစ်တော့မယ်ခေါင်းလေးပြည့်ပြည့်ဖြစ်နေပြီဆိုရင်ကိုကလောဘဖြစ်တော့မယ်လို့မှတ်လိုက်ဒီလောဘမရှိတော့ဘူးဟုတ်တယ်မလားငြိမ်ကြပါဒေါသဖြစ်တော့မယ်ဆိုလို့ရှင်လည်းပဲမဖြစ်ခင်တည်းကကြိုပြီးတော့သိတယ်တမာရီအားကောင်းလာတဲ့ယောဂီကအဲ့လိုသိတယ်နော်အဲ့တော့ဒီတတိယတမာရီအားကောင်းကောင်းနဲ့ဒါတွေကိုဖြိုချဖြက်စီးပြလိုက်ဒီတဏှာယောက်ျားနဲ့လက်သမားနဲ့တကွကိလေသာအချင်းရဲ့နယ်တွေအိမ်အထွတ်တွေမောဟရီဟူသောအိမ်အထုတ်တွေကိုတတိတမာရီညာအားတွေနဲ့တောက်လျှောက်တလက်ဆက်ဖြိုချဖြိုရဖြိုရဖြိုရပါများရင်ဒီတဏှာအိမ်ကြီးအဲဒီခန္ဓာအိမ်ကြီးကနောက်ထပ်ဘဝတွေမရနိုင်တော့ဘူးတဏှာယောက်ျားပြန်ပြီးတော့မဆောက်နိုင်တော့ ဟုတ်တယ်မလားအမြင့်ပြတော့ဖြူချဖို့လိုတာပေါ့လေနော်အမြင့်ပြဖြူချပြလိုက်ပြီဖြည့်စီပြလိုက်ပြီဆိုရင်တော့ဒီခန္ဓာအင်ကြီးနောက်တစ်ဖန်ဘဝအသင်မဖြစ်နိုင်တော့ဘူးတဲ့ဒီလိုတတိအားတမရိယာကောင်းအောင်ကြိုးစားကြိုးစားနဲ့သတ္တပတိမဉ္ဇဉ်ယသကတာဂမိမဉ္ဇဉ်ယနာဂမိမဉ္ဇဉ်ယတတမဉ္ဇဉ်နေရပြီဆိုရင်တော့ကိလေသာအခြင်းအနေနဲ့အကုန်လုံးပြိုကျပျက်စီးပြီးတော့ယန္နာဖြစ်ပြီးတော့ခန္ဓာသစ်တွေမဖြစ်နိုင်တော့ပါဘူးတဲ့ဘယ်သူကသတိပြသွားလဲမြတ်စွာဘုရားကဟုတ်ရလားမြတ်စွာဘုရားသတိပဋ္ဌာန်တရား၄ပါးကိုယ်တိုင်ကြင်ကြံပွားများကြိုးစားအထုတ်ခြင်းဖြင့်သူရဲ့ခန္ဓာအင်ကိုတိဆောက်ခဲ့တဲ့တိဆောက်နေတဲ့တဏှာယောက်ျားလက်သမားနဲ့အပေါင်းဖော်ဖြစ်တဲ့ကိလေသာခြံရံမောဟတိတော်အင်းထုတ်ကောင်းတွေကိုဖျက်ဆီးပြသွားတော့အခုမြတ်စွာဘုရားပြိဋိဘံဆံပြီးတော့နောက်ထပ်တပံဘဝတိတိဖြစ်သေးလားမဖြစ်တော့ဘူးနော်ဒါမြတ်စွာဘုရားရဲ့အသားတွေသမီးတွေဆိုတော့မြတ်စွာဘုရားနှီးလိုက်ရမှာပေါ့မိမိတို့ရဲ့ခန္ဓာအင်းကြီးတွေအချင်းချင်းပတ်ပတ်ဖြစ်ရတာအလွန်ဆင်းရဲတယ်အလွန်ပင်ပန်းတယ်နော်ဒါယောဂီတွေကိုယ်တိုင်းတိတွေပါကိုယ်တွေတွေပါခန္ဓာဒုက္ခကြီးဘယ်လောက်ဆင်းရဲလဲဆိုတာအသက်ကြီးလေးပူတိလေးပဲနော်ငယ်တော့ငယ်တော့တော့ကောင်းတယ်လို့ထင်ရပေါ်ပါတယ်လို့ထင်ရအသက်ကြီးလေးပူပြီးတော့လေးလံလေးအသက်ကြီးလေးပူပြီးတော့ဆင်းရဲလေးပဲနော်အဲ့တော့ဒီခန္ဓာအင်းဒီနောက်တစ်ချိန်ပြန်မဖြစ်အောင်တို့တွေလည်းမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကြိုးစားအထုတ်တော်မူသလိုအဋ္ဌံပြီးတော့တရားထိုင်တဲ့အခြေတန်းချိန်တိုင်းအဋ္ဌံပြီးတော့တို့သတိပဋ္ဌာန်တရား၄ပါးတွေရှုပွားခြင်းဖြင့်တဏှာကြောင့်လည်းသမန်းနဲ့ပေါင်းဖို့ကိလေသာချင်းနယ်တွေကိုဖြိုချဖျက်ဆီးကြမယ်လို့ကိုစီနှလုံးသွင်းပြီးတော့မိမိတို့ခန္ဓာအင်းကိုဒီအခြေချင်းဗမာန်တိဆောက်ခဲ့တဲ့တိဆောက်နေတဲ့တဏှာကြောင့်လည်းသမန်းနဲ့ကိလေသာချင်းရနဲ့အဝိဇ္ဇာတိဟုသောအရင်ထုတွေကိုဖြိုချဖျက်ဆီးနိုင်ကြပြီလည်းရင်နောက်ထပ်တပံဘဝခန္ဓာအိမ်တွေကိုမတီးဆောက်နိုင်ကြတဲ့ယောဂီတော်စင်များကိုစီကိုငါဖြစ်နိုင်ကြပါစေ။သာဓုသာဓုသာ